Welcome to the Voice of America in Burmese.
ခင်ဗျာ သုရစီမြား ဆွေလန်းချမ်းမိကြပါစေ VOA American အတန်းက 2018 ခုနှစ် အောက်တိုဘာလ 19 ရက်ကြာသပတေးနေ့ နာနခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေ တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ အိုင်နိုမီတာ 32 40 49 တို့အပြင် VOA ရဲ့ Facebook ဆက်မင်းလာဖြစ်တဲ့ VOA Burmese News မှာလည်း အချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ ကျွန်တော်စမိုးပြီပါခင်ဗျာ အခုမနက်ခင်းအစီအစဉ်တွေကို တာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်ကျော်စံသာပါခင်ဗျာရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးရတဲ့ပြဿနာအတွက်မြန်မာစီကောင်းဆောင်တွေမှာတာဝန်ရှိတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တီလာဆင်ကပြောကြားလိုက်ပါတယ်ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးဂျင်နိုဆိုက်ခေါ်လူမျိုးတုံးစစ်တမ်းမှုဟုံဟုံဒုက္ခရေးဆံရကူရသက်မကရင်ကမဆုံးဖြားသေးဘူးလို့ဆိုပါတယ်အမေရိကန်နဲ့တူရကီတင်းမှမှုရောပါရေးအတွက်နှစ်
ြီးနားဆင်ကြရမယ့်သတင်းတော်တွေထဲမှာဆိုရင်တော့
someone if these reports are true someone is going to be held to account for that
ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့စစ်တပ်ရဲ့တာဝန်ရှိသူတဦးတယောက်ကိုအရေးယူခံရဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ပြောကြားသွားတာဖြစ်ပါတယ်။နောက်ပိုင်းမှာသတင်းအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်။အလားအပြင်ဘင်္ဂလားဒေ့ရှ်စစ်သားကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တထောင်ခွဲကိုအများဆုံးမှတ်ပုံတင်စီရင်သွင်းဖို့အတွက်ကုလသမဂ္ဂအေဂျင်စီတွေကတောင်းဆိုလိုက်ကြတယ်ဆိုတဲ့အကြောင်းသတင်းလွှာနေပြည်တော်လေစိတ်မှာလက်နက်တွေဖမ်းဆီးရခဲ့တဲ့အမှုနဲ့ပတ်သက်ပြီးတော့ထွက်ပြေးနေတဲ့တရားခဏ2ယောက်ကိုဖမ်းမိဖို့ရည်ဟာအဓိကကျတယ်လို့ရဲတပ်ဖွဲ့ကပြောဆိုလိုက်တဲ့အကြောင်းနဲ့တရုတ်ကွန်မြူနစ်ပါတီညီလာခံဖွင့်ပွဲစတာတွေကိုနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်စံတာနဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်နိုင်ငံရာယုံကြီး Rex Tillerson ကမြန်မာနိုင်ငံရိုဟင်ဂျာမွတ်စလင်တွေကြုံတွေ့နေရတဲ့ဒုက္ခသည်ပြဿနာအတွက်မြန်မာစစ်ကောင်းဆောင်တွေမှာတာဝန်ရှိတယ်လို့ဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်ရိုဟင်ဂျာစစ်သွေးကြွတွေကနိုင်ငံတော်လူမျိုးရေးတပ်ဖွဲ့တွေကိုပြင်းပြင်းထန်ထန်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ရဲ့နှိမ်နှင်းမှုကြောင့်ရိုဟင်ဂျာစံတဝက်ကျော်တို့ဟာအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြရတာဖြစ်ပါတယ်။ဒီနှိမ်နှင်းမှုကြောင့်ရက်ဆက်ကြမ်းကြုတ်မှုတွေကြေကြေပြန့်ပြန့်ဖြစ်ပွားခဲ့ပြီးနိုင်ငံတကာကအပြင်းထန်ဝေဖန်နေကြပေမဲ့ဒီကိစ္စကိုမြန်မာအရာရှိတွေကဆက်လက်ငြင်းဆန်နေကြဆဲဖြစ်ပါတယ်။ရခိုင်ဒေသမှာဖြစ်ပွားနေတာနဲ့ပတ်သက်ပြီးမြန်မာစစ်တပ်မှတာဝန်ရှိတယ်လို့ယူဆကြောင်းနဲ့ဒီဒေသမှာဖြစ်ပျက်နေတဲ့ကြမ်းကြုတ်ရက်စက်မှုတွေကိုကဘာကလက်ပိုက်ကြီးနေရေးဟာကျွန်တော်တို့အတွက်အရေးကြီးဆုံးဖြစ်တယ်လို့ဒေလာဆင်ကပြောသွားပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေအပေါ်စနစ်တကျမောင်းထုတ်မှုတွေလုပ်ခဲ့တယ်လို့ Amnesty International ခေါ်လူခွင့်အဖွဲ့ကအစိုးရကထွက်လာပြီးတဲ့နောက်ဝန်ကြီးဒေလာဆင်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ
်။နေချင်းမှာအသက်ခံခဲ့တဲ့ American စစ်သားရဲ့ဇနီးကိုတောင်ဝင်မဲ့တဲ့မှတ်ချက်ပေးပြောဆိုမှုတွေမလုပ်ခဲ့ကြအောင်သမ္မတထရမ့်ကညှင်းဆိုလိုက်ပြီးကြာဆုံးခဲ့တဲ့စစ်သားရဲ့ကြံရည်သူဇနီးကိုသူ့ရဲ့ခင်မွန်းဟာစစ်တပ်ထဲဝင်ခဲ့တဲ့အတွက်ကြောင့်အသက်အန္တရာယ်ရှိတာကိုသူ့အနေနဲ့နားလည်ပြီးဖြစ်ကြောင်းပြောခဲ့တယ်ဆိုတော့ Florida လွှတ်တော်အမတ်ရဲ့လှုပ်ကြံပြောဆိုမှုနဲ့ပတ်သက်ပြီးတော့သူ့မှာတက်တည်ရှိတယ်လို့လည်းသမ္မတကပြောပါတယ်ဆွဆွဲပြောဆိုခဲ့တဲ့အောက်လွှတ်တော်အမျိုးသမီးအမတ်ကသမ္မတရဲ့ပြောကြားချက်ကိုလက်မခံဖဲချပယ်ချလိုက်ပြီးသူမရဲ့ပြောပြချက်ဟာမှန်ကန်ကြောင်းတက်တဲ့ထောက်တာရှိပါတယ်လို့တုံ့ပြန်ပါတယ်။အဲဆစ်တွေ့ကြတွေကကျူးလွန်တယ်လို့အမေရိကန်အစိုးရအရာရှိတွေလုံခြုံကြည့်တဲ့နေချင်းနဲ့မာလီနယ်ဆက်အနီးလုံခဲ့တဲ့သတင်းနှစ်ပတ်ကခြုံခိုအတိုက်ခိုက်ခံရလို့တေဆွန်းခဲ့တဲ့အမေရိကန်စစ်သား၄ဦးနဲ့တက်ချက်ကြီးလာဒေးဗစ်ဂျွန်ဆန်နဲ့ပါဝင်ပါတယ်။ဂျွန်ဆန်ရဲ့မိသားစုနေထိုင်ရာပြည်နယ်အောက်လွှတ်တော်ကိုယ်စားလှယ်ဖရက်ဒရစ်ကဝယ်ဆန်ကတော့တေဆွန်းသူဂျွန်ဆန်ရဲ့ကျန်းသူဇနီးမာရှီယာကိုသမ္မတထရမ့်ကတယ်လီဖုန်းနဲ့ခေါ်ဆက်မှာသူ့အနေနဲ့နားထောင်နေခဲ့ပါတယ်လို့ပြောပါတယ်။သူဟာဂျွန်ဆန်မိသားစုနဲ့သူကြာဆုံးသူစစ်တီရဲ့အလောင်းကိုလေးစိတ်မှာတွားရောက်ယူစဉ်မော်တော်ကားပေါ်မှာသမ္မတကကျန်းသူရဲ့ဇနီးနဲ့အခုလိုပြောဆိုခဲ့တာဖြစ်ပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဂျာဝင်နှောင့်ယှက်မှုနဲ့ပတ်သက်ပြီးသမ္မတထရမ့်နဲ့သူပြောဆိုခဲ့တဲ့ကိစ္စကိုဆွေးနွေးဖို့အမေရိကန်ရှင်းနေချုပ် Jeff Sessions ကညင်းဆန်လိုက်ပါတယ်။လာဒူပဲအမေရိကန်လွှတ်တော်အမတ်တွေအကြားမကြာခဏအပြင်းထန်အငင်းပွားနေရတဲ့သမ္မတရဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်ကိုလည်းကာကွယ်သွားပါတယ်သမ္မတကြီးနဲ့ကျွန်တော်တို့ရဲ့အပြန်အလှန်ပြောဆိုချက်တွေကိုကျွန်တော်ဆွေးနွေးပြောဆိုနိုင်နေမှာမဟုတ်ဘူးလို့အထက်လွှတ်တော်တရားရေးကော်မတီရှင်းမောက်ပထမဆုံးထွက်ဆိုစဉ်မစ္စတာဆက်ရှင်စ်ကပြောဆိုသွားတာပါဒီမိုကရက်အထက်လွှတ်တော်အမတ်တွေကမစ္စတာဆက်ရှင်စ်နဲ့သမ္မတထရမ့်တို့ဆွေးနွေးပြောဆိုမှုကိစ္စတခါ FBI ညွှန်ကြားမှု James Comey ကိုရာထူးကထုတ်ပယ်တဲ့ကိစ္စတွေကို Fijian Nijajing, my Nangan or Sinajuga, Tumpian in Sanita Chipare. Dabi met Natang such American than I, Yuga Burma, Russia, or the Ramu Musimsi, Sunzansi, Seye, Yasi, Robert Mula, Gatsugo, Mimian Yim Sigabu, Suare. Mr. Mulae, Luya, Poyunti Musimsi, Sure, Migongura, Sinajuga, Pijajim Sigabu, the manga Song Chap Billing Melu, that Suare. Robert Mulaya Sunansis Muha, the same day, Kansare, Luya, the Chedelus, and that Tranga, we went to be Russian Empire, Sunansis Muda, Mr. Sashan, Luke, and Nanjim, Sibulo, less hunger, Kisadre, the Narasugo Shotagare.
American Dunatal Galway, Winji, Jonathan Cohen, Usane, a Simeon, Gozil and Puerto Kuha, Druki, Simeon, Tantaman, and Buddha Punima, Dresson B, Nanang and Timamugo, Pishimbo, Joban Jabari, Data Can, American Council Wanda. Meeting Topus go. A tempemu suswagen at Dila Sova Maturiki got Pansy Gabidanama. A pianam Piwingo and Visa Sangamuri Pilavi, Nananga Sassani Piatana Pogi Araba. Dipatanago Majagi Mabe Pishin, Nainemelo, Jungjijang, Turki Tamara, Piogna, Ibrahim Kilinga, Bodwuniga, Jotan in the Pima Piobari. Surname Simbi Chomwea, Chapiare Nine, American Gozile Pue, Istanbul Mugo, Miaukemabe, Turki Anna Vendriga. တို့ဘုစ်နဲ့တာရုကိုပြန်ပြီးလှုပ်ပေးလိုက်ပါတယ်ဒါပေမဲ့ဆွဆွဲချက်တွေကိုတော့ယုတ်တင်ခြင်းမရှိသေးပါဘူးအခုလိုနှစ်နိုင်ငံတင်းမာမှုပြည်လဲတော့တာဟာတူရကီရဲ့အင်ဂျင်ဖြစ်တဲ့အီရန်နိုင်ငံကိုအမေရိကန်သမ္မတစင်ခေါ်နေတဲ့ကိစ္စမှာအရေးပါတယ်အချက်တည်းလည်းဖြစ်ပါတယ်
UAE ဘီဒီယိုတိုင်းရမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 46.5 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 95.5ကိုငါတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဟုတ်ကဲ့မြို့တော်ကဗီအိုအေသတင်းများဆက်လက်ကြည့်ကြနေပါတယ်။ဆီယားနိုင်ငံတွင်မှာအိုင်အက်စ်တို့ကသူတို့ရဲ့မြို့တော်လို့သတ်မှတ်ထားခဲ့တဲ့ရက်ကမြို့ကိုလေးလာကြတိုက်ခိုက်ပြီးပြန်လဲသိမ့်ပိုက်နိုင်ခဲ့တဲ့အတွက်ကတ်စ်တိုက်ပွဲဝင်တွေအောင်ပွဲခံရပါတယ်။တချိန်တည်းမှာပဲမြို့သူမြို့သားတွေဘယ်နှစ်ယောက်ပြန်လာကြမလဲ။ဘလောက်မြန်မြန်ပြန်လာမလဲ။ရက်ဆိုင်ကြံကြုံမှုဒဏ် င်ဆိုင်ရေးအတွက်အီရတ်တပ်ဖွဲ့ဝင်တွေနဲ့ယဇီဒီကတ်တိုက်ခိုက်ရေးသမားတွေအကြအပြိုင်နေကြတဲ့အတွက်ဆီးရီးယားမှာလိုပဲစစ်ဖြစ်လာလိမ့်မလားဆိုတာဒေသခံတွေနဲ့သုံးသပ်သူတွေကစိုးရိမ်နေကြပါတယ်။လောလောဆယ်မှာဆီးရီးယားရကံမျိုးကိုစီမံခန့်ခွဲဖို့အတွက်အောင်ပွဲရဆီးရီးယားဒီမိုကရက်တစ်အင်အားစုတွေကအမေရိကန်နဲ့အနောက်နိုင်ငံတွေရဲ့ထောက်ခံအပေးမှုနဲ့ကတ်စ်နဲ့အရက်တွေပါဝင်တဲ့အရာသားကောင်စီတစ်ခုကိုဖွဲ့စည်းပေးထားပါတယ်။သို့သော်လည်းရက်ကန်မျိုးဟာသမိုင်းအစဉ်ဆက်ကတ်ဆွေရဲ့မျိုးမဟုတ်ဘဲအာရဗ်တို့ရဲ့မျိုးဖြစ်တဲ့အတွက်အုတ်ချိုရဲမှာကတ်ဆွေကြီးစိုးသွားမဲ့အရေးကိုအာရဗ်တွေကခံပြင်းဒေါသဖြစ်လာနိုင်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်
။လူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးကုလသမဂ္ဂအထူးကိုယ်စားလှယ်အဒမ်မာဒီင်းနဲ့အကာအကွယ်ပေးရေးအတွက်တာဝန်ရှိမှုဆိုင်ရာအထူးကိုယ်စားလှယ်အီဗန်ဆမ်မနိုဗစ်ကရခိုင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ရက်ဆက်တဲ့ကျူးလွန်မှုတွေကိုချက်ချင်းရပ်ဆိုင်ပြီးအရေးယူဆောင်ရွက်ဖို့မြန်မာစစ်အုပ်ကိုဗိုလ်တပ်ဖွဲ့နဲ့မှတိုက်တွန်းလိုက်ပါတယ်။အထူးကိုယ်စားလှယ်နှစ်ဦးအနေနဲ့ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့လူ့ခွင့်ချိုးဖောက်မှုတွေကိုကာလကြာရှည်စောင့်ကြည့်ခဲ့ပြီးသတိပေးချက်တွေကိုလည်းထုတ်ပြန်ခဲ့ပေမဲ့မြန်မာစစ်အုပ်အနေနဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးရမယ်တာဝန်ကိုရောနိုင်ငံတကာဥပဒေတွေကိုလိုက်နာဖို့တာဝန်ကိုပါပြက်ကွက်ခဲ့တယ်လို့ပြောပါတယ်။လူ့ခွင့်ရေးမဟာမင်းကြီးရုံးရဲ့ရိုဟင်ဂျာဒုက္ခသည်9000ကျော်အရေးကူညီဆောင်ရွက်မှုတွေနဲ့လုံခြုံရေးကောင်စီမှဆွေးနွေးခဲ့မှုတွေကိုအထူးကိုယ်စားလှယ်နှစ်ဦးကကြိုဆိုလိုက်ပြီးရခိုင်ရေးကော်ဖီအနန်အချံပေးချက်ကိုကောင်းထည့်ဖော်ရမှာနိုင်ငံတကာကမြန်မာအစိုးရကိုကူညီဖို့လည်းတိုက်တွန်းလိုက်ပါတယ်။ဒီတော့တွင်မကြာသေးခင်ကမြန်မာစစ်တပ်ရဲ့နေမင်းရှင်းလင်းရေးကြောင့်ရိုဟင်ဂျာမွတ်စလင်တွေကိုဂျန်နိုဆိုက်လို့တတ်မှတ်တဲ့လူမျိုးတုံးတတ်ဖြတ်တဲ့အနေထားရောက်မရောက်ကုလသမဂ္ဂကအခုထိဆုံးဖြတ်ချက်မချရသေးဘူးလို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အာရှပစိဖိတ်ဒေတာအကြီးအကဲဂျိုတီဆန်ဂီရာကဗိုလ်တပ်ဖွဲ့နယ်မှာပြောကြားလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲဇိုင်အယ်ဟူဆိုင်ကအခြေအနေဟာလူမျိုးတုံးတတ်ဖြတ်မှု ethnic cleansing အနေနဲ့ပြတ်ထန်ရမယ်နမူနာဖြစ်နိုင်တယ်လို့ပြောဆိုခဲ့ပေမဲ့ genocide ဆိုတဲ့စကားလုံးကိုတော့မသုံးခဲ့ပါဘူးအချိန်လေးဟာဒီအသုံးလုံးနှစ်ခုကြားကအနေထားမှာရှိနိုင်ပေမဲ့ဒါကိုအခုထိအိုချာကတရားဝင်သတ်မှတ်ဖို့အတွက်မဆုံးဖြတ်သေးဘူးလို့လည်း Miss Sangira ကပြောကြားခဲ့ပါတယ
်2019ခုနှစ်အတွက်ကဘာဘာကလုံခြုံမှုစီးရဲမျိုးများစီးရင်မှာနိုင်ငံပေါင်း60ဖော်ပြထားတဲ့အနေနဲ့မြန်မာနိုင်ငံကရန်ကုန်မြို့ဟာနံပါတ်50ကိုမှရှိနေပါတယ် The Economist Magazine သူရည်နာပြုချက်မှာ Digital Security လို့ခေါ်တဲ့ Cyber လုံခြုံမှုကျန်းမာရေးစိတ်ချရမှုအခြေခံအဆောက်အအုံခိုင်မာစိတ်ချရမှုလူပုဂ္ဂိုလ်လုံခြုံမှုစတာတွေကိုအခြေခံပြီးပြုလုပ်ထားတဲ့သူရည်နာဖြစ်ပါတယ်ရန်ကုန်မြို့ဟာကမ္ဘာမြေကြီး60နဲ့အောက်ဆုံးမရောက်ခင်နံပါတ်50ကိုမှရှိနေပြီးရန်ကုန်မြို့ရဲ့အောက်မှာတော့ပါကစ္စတန်နိုင်ငံကကရာချီမြို့နံပါတ်60မှာရှိနေပါတယ်ရန်ကုန်မြို့ရဲ့အထက်နံပါတ်58ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓာကာဖြစ်ပြီးအင်ဒိုနီးရှားမြို့တော်ဂျကာတာကတော့59မှာရှိပါတယ်။လုံခြုံမှုအစီအစဉ်မြို့စီးရင်မှာနံပါတ်1ကတော့ဂျပန်နိုင်ငံတိုကျိုမြို့တော်ဖြစ်ပြီးနံပါတ်2ကတော့စင်ကာပူမြို့ဖြစ်ပါတယ်။သွားရချင်ပါခင်ဗျာ။ရန်ကုန်မြို့ကဒရိဆန်ဥယျာဉ်ရှိနာကန်တော်ကြီးပလက်စ်ဟိုတယ်ဟာကျားသပတင်းမနေ့သုံးနာရီခွဲကစပြီးမိလောင်ကျွမ်းခဲ့ရကျွန်တော်တို့အခုအသံလွှင့်ချိန်မှာမိညွန်ကျိုးသွားပြီဖြစ်ပေမဲ့အပြည့်အစုံအစေပြောက်စီးရင်မသိရဘူးသိဘူးလို့မြန်မာနိုင်ငံမိသားဥစည်းဌာနရဲ့ Facebook မှာဖော်ပြထားတာတွေ့ရပါတယ်ခင်ဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတောင်အာရှအစိုးရ Trump အစိုးရရဲ့နိုင်ငံခြားရေးမူဝါဒအကြောင်းပြောကြားရင်း Indo-Pacific ဒေသအတွင်းတရုတ်နိုင်ငံကိုအိန္ဒိယနဲ့တုံ့ပြန်ထိန်းချုပ်ဖို့အတွက်ပြောကြားခဲ့ပါတယ်
ဒီတန်းရောက်နိုင်ငံတကာသတင်းတွေကိုဥကြော်ဆန်သားနဲ့ဒေါခင်မျိုးတက်တို့ကြီးညာတောခဲ့ကြတော့ပါအခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီခင်ဗျာတို့ရရှိမှာခင်ဗျာရခိုင်ပြည်နယ်အပြင်မှာဖြစ်ပေါ်ခဲ့တဲ့ကြမ်းဖက်မှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ညာဒုက္ခသည်9သိန်းကျော်ထွက်ပြေးရတဲ့ဖြစ်ရတဲ့စဘာကလက်ပိုက်ပြီးတော့ကြီးနေဖို့မတင်တဲ့အကြောင်းတော်ဝင်ရှိတဲ့စစ်ကောင်းဆောင်တွေကိုအရေးယူဖို့တို့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကဘူရူးနီမှာပြောကြားလိုက်ပါတယ်ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့ EU အပါအဝင်နိုင်ငံတကာအသံဝင်ကမြန်မာနိုင်ငံပေါ်ဖိအားပေးမှုတွေတိုးမြင့်လာနေချိန်မှာပဲမြန်မာစစ်တပ်အပေါ်အမေရိကန်အစိုးရရဲ့ရည်တည်ချက်ကိုဝန်ကြီး Tillerson ကအခုလိုပြောကြားသွားတာဖြစ်ပါတယ်အပြည့်စုံကိုကိုစော်ဝင်းနိုင်ကပြောပြပါလိမ့်မယ်ခင်ဗျာ
ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်အတွင်းတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသူတို့အခေါ်ရိုဟင်ဂျာဒုက္ခသည်9,800လောက်ထွက်ပြေးခဲ့ရတဲ့ဖြစ်ရမှာဒုက္ခသည်တွေကသူတို့မြန်မာနိုင်ငံကထွက်မလာခင်လုံခြုံရေးတပ်ဖွဲ့တွေရဲ့ညှဉ်းပန်းနှိပ်စက်မှုတွေခံခဲ့ရပြီးသူတို့အိမ်တွေလည်းမိရှုပ်ဖျက်ဆီးခံခဲ့ရကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့ဖြစ်ရတဲ့အတွက်မြန်မာစစ်ကောင်းဆောင်တွေမှာတာဝန်ရှိကြောင်းအော်တိုဘာလ18ရက်နေ့ကဝါရှင်တန် DC မြို့အခြေစိုက် CSIS နိုင်ငံတကာမဟာဗျူဟာလေ့လာရေးတပ်သိပညာရှင်များအဖွဲ့မှကျင်းပတဲ့အမေရိကန်အိန္ဒိယပူးပေါင်းဆောင်ရွက်ရေးဆိုင်ရာဟောပြောပွဲအတွင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောကြားခဲ့တာဖြစ်ပါတယ်
။ Well, we're extraordinarily concerned by what's happening with the Rohingya in Burma. I've been in contact
မနက်ကဒီရိုဟင်ဂျာတွေပေါ်လုံဆောင်နေမှုတွေကိုကျွန်တော်တို့အနေနဲ့အထူးပဲစိုးရိမ်ပူပန်နေပါတယ်။မြန်မာဆွေရရဲ့ရတ္တအုပ်ချုပ်ရေးပန်းအတွက်တာဝန်ရှိတဲ့ဒေါက်ဆန်းစုကြည်နဲ့လည်းကျွန်တော်ထိတွေ့ဆက်ဆံမှုရှိပါတယ်။တည်ထားကြတဲ့အတိုင်းပါပဲ။လက်ရှိမြန်မာဆွေရဟာအာဏာကိုခွဲဝေအုပ်ချုပ်တဲ့စနစ်ကိုကျင့်သုံးနေတာပါ။လူရင်းရီပေါ်ကျူးလူမှုတွေအတွက်မြန်မာစစ်တပ်မှတာဝန်ရှိတယ်လို့ကျွန်တော်တို့ယူဆပါတယ်။အရေးကြီးတဲ့ချက်ကတော့အရိဒေတာမှာဖြစ်ပျက်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေတာကိုကဘာကဒီအတိုင်းလက်ပိုက်ကြည့်နေလို့မရတော့ဘူးဆိုတာပါပဲ
။လူရင်းကြအရေးနဲ့ပတ်သက်လို့ The New York Times သတင်းစာမှာရေးသားထားတဲ့ဆောင်းပါးကိုဖတ်ရတဲ့အတွက်သူ့အနေနဲ့စိတ်မကောင်းဖြစ်မိကြောင်းလဲဝန်ကြီးတီလာဆင်ကပြောပါတယ်။အာဆာလို့ခေါ်တဲ့ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်း30ကျော်ကိုဩဂုတ်လ25ရက်နေ့ကဝန်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်မြန်မာလူညိုရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်စဉ်မှာရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားခဲ့ကြတာဖြစ်ပါတယ်။ဒီပြဿနာပြည်လည်ရေးအတွက်မြန်မာစစ်တပ်အနေနဲ့လှုပ်ဆောင်တဲ့အချက်တွေကိုလည်းဝန်ကြီးတီလာဆင်ကအခုလိုပြောကြားခဲ့ပါတယ
်။ We've encouraged the military to do is first we understand you have serious rebel terrorist elements within that part of your country as well.
မြန်မာနိုင်ငံကဒီသားတချို့မှာအကြမ်းဖက်သမားတွေရှိနေပြီးအကြမ်းဖက်မှုတွေလှုပ်ဆောင်နေတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်။အဲ့ဒီကိစ္စကိုကင်ကွယ်ဖြေရှင်းရမယ်ဆိုတာလည်းကျွန်တော်တို့သဘောပေါက်ပါတယ်။ဒါပေမဲ့ဒီပြဿနာကိုကင်ကွယ်ဖြေရှင်းတဲ့နေရာမှာစီကံရှိဖို့လိုပါတယ်။အဲ့ဒါကမြန်မာအစိုးရအနေနဲ့လှုပ်ဆောင်ရမယ့်ပထမအဆင့်ပါ။နောက်တစ်ချက်ကဒီပြဿနာကိုတည်ငြိမ်စွာကင်ကွယ်ဖြေရှင်းဖို့လိုပါတယ်။ပြီးတော့အခြေအနေတွေအားလုံးကိုကျွန်တော်တို့သိရှိနိုင်အောင်အဲ့ဒီဒေတာကိုသွားရောက်လေ့လာခွင့်ပေးဖို့လိုပါတယ်
။နိုင်ငံတကာမီဒီယာတွေမှာရေးသားဖော်ပြကြတာတွေကမှန်ကန်ခဲ့ရင် ဒီကိစ္စမှာတာဝန်ရှိသူတွေအနေနဲ့အပြစ်ပေးအရေးယူမှုတွေခံရနိုင်တယ်ဆိုတာကိုလည်းဝန်ကြီးတလာဆန်ကပြောကြားခဲ့ပါတယ
်။ Someone, if these reports are true, someone is going to be held to account for that. And it's up to the military leadership of Burma to decide what direction do they want to take.
ထပ်ပေါ်လာနေတဲ့သတင်းတွေဒါမှန်ကန်နေဆိုရင်ဒီကိစ္စအတွက်တစုံတယောက်တော့အပြစ်ပေးအရေးယူခံရမှာသိကြပါတယ်။မြန်မာနိုင်ငံအနာဂတ်မှာစစ်တပ်အနေနဲ့ဘယ်လိုအခန်းကဏ္ဍကနေပါဝင်ကျင်တယ်လဲဆိုတာစစ်တပ်ခေါင်းဆောင်တွေကပဲဆုံးဖြတ်ရမှာပါ။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံဟာဖွံ့ဖြိုးဆဒီမိုကရေစီနိုင်ငံလို့ကျွန်တော်တို့မြင်ပါတယ်။ဒါဟာအာဏာခွဲဝေအုပ်ချုပ်တဲ့စနစ်ကိုကျင့်သုံးနေတဲ့အစိုးရအတွက်အခုလိုအရေးပါတဲ့ပြဿနာကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတဲ့အရေးပါတဲ့စမ်းသပ်မှုတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံရေးကိစ္စတွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ထဲထဲဝင်ဝင်ပါဝင်နေပြီးဖြစ်တယ်လို့တခြားနိုင်ငံတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပြီးကုလသမဂ္ဂရဲ့လမ်းညွှန်မှုအတိုင်းပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။
ဒီကံပြင်းတဲ့အတွင်းလုံခြုံရေးတိုက်အင်အားအလွန်အကျွံသုံးဆွဲမှုကြောင့်ဥရောပသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေကမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တပ်မတော်အကြီးအကဲတာဝန်ရှိသူတွေကိုဖိတ်ကြားမှုဆန့်ကန့်ထားမှဖြစ်တယ်လို့လက်ရှိကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းပြန်လည်သုံးသပ်မယ်လို့ဥရောပကောင်စီကအောက်တိုဘာလ16ရက်နေ့မှာဆုံးဖြတ်ချက်ချခဲ့ပါတယ်။ဒါအပြင်လက်ရှိကျင့်သုံးနေတဲ့လက်နက်နဲ့စစ်သုံးပစ္စည်းရောင်းချမှုတားမြစ်မှုကိုလည်းဆက်လက်ထားရှိဖို့ဥရောပကောင်စီကအတည်ပြုလိုက်ပြီးအကြမ်းဖက်မှုအလောင်းကိုပဲပေါင်းစုံကချက်ချင်းရပ်ဖို့လေဥရောပကောင်စီကတောင်းဆိုသလိုမြန်မာစစ်တပ်အနေနဲ့စစ်စင်ရေးတွေကိုရပ်ဖို့အရသားတွေကိုခွဲခြားဆက်ဆံမှုမရှိဘဲနိုင်ငံတကာလူ့ခွင့်ရေးဥပဒေပြဋ္ဌာန်းချက်တွေနဲ့အညီအသေးချဆောင်ရွက်ဖို့ကိုလည်းဥရောပကောင်စီရဲ့ဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။အလားတူပဲရခိုင်ပြည်နယ်ထဲမှာလူ့ခွင့်ရေးချိုးဖောက်မှုတွေစစ်တပ်ကကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေတာနဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာပြည်ထနာကိုမဖြေရှင်းနိုင်သေးသမျှဗြိတိရှ်စစ်တပ်အနေနဲ့ကာကွယ်ရေးကိစ္စနဲ့ပတ်သက်လို့နောက်ထပ်ထိတွေ့ဆက်ဆံမှုဒါမှမဟုတ်မြန်မာစစ်တပ်ကိုလက်ကျင့်တင်တန်းပေးမှုတွေဆက်မလုပ်တော့ဘူးလို့နယူးယောက်မြို့မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံတက်ရောက်စဉ်ဗြိတိရှ်ဝန်ကြီးချုပ်တရက်ဆာမေကစက်တင်ဘာလ20ရက်နေ့မှာပြောကြားခဲ့ပြီးဖြစ်ပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာစစ်တပ်နဲ့အစိုးရအပေါ်ဖိအားပေးမှုတွေပြုလုပ်ဖို့အမေရိကန်လွှတ်တော်အတွင်းမှာပြောဆိုမှုတွေရှိနေသလိုကုလသမဂ္ဂဆိုင်ရာအမေရိကန်သားမကြီးနီကီဟေးလီကလည်းအကြမ်းဖက်မှုတွေကိုပဲအားလုံးကအများဆုံးရဖို့လိုအပ်တယ်ဆိုတာကိုနယူးယောက်မြို့မှာရောက်ရှိနေတဲ့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းနဲ့အော်တိုဘာလ၁၂ရက်နေ့ကတွေ့ဆုံစဉ်ပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်ပိတ်ဆို့ဒဏ်ခအရေးယူဖို့နဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်ဖို့အမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့ Republican နဲ့ Democrat ပါတီလွတ်တော်အမတ်22ယောက်ကစက်တင်ဘာလ29ရက်နေ့မှာအမေရိကန်အစိုးရကိုတိုက်တွန်းခဲ့ကြပါတယ်။ရခိုင်ဒေသကိုအကူအညီတွေပေးနိုင်ရေးအတွက်မြန်မာအာဏာပိုင်နေထိုင်အမေရိကန်အစိုးရကတောင်းဆိုမှုတွေပြုလုပ်နေတဲ့အကြောင်းကိုလည်းဝန်ကြီးတယ်လာဆန်ကပြောကြားခဲ့ပါသေးတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ညပိုင်းကလေးကဒုက္ခသည်ပေါင်း1000ကနေ1000ခွဲအထိဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းနယ်စပ်အန်ဂျူမန်ပါရာရွာကိုရောက်ရှိလာကြောင်းလည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ 98,200 ရှိသွားပြီလို့ကုလသမဂ္ဂကအောက်တိုဘာလ18ရက်နေ့မှာထုတ်ပြန်တဲ့စာရင်းထဲမှာဖော်ပြထားပါတယ်ခင်ဗျာ။
ကိုယ်စော်ဝင်လိုက်ပြောပြသွားတာပါအခုလေရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်တဲ့သတင်းပုဒ်ကိုဆက်ပါမယ်ဘင်္ဂလားဒေ့ရှ်အာဏာပိုင်နေအနေနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တထောင်ခွဲကိုအများဆုံးမှတ်ပုံတင်စီရင်တွင်းဖို့ကုလသမဂ္ဂအေဂျင်စီကတောင်းဆိုလိုက်ပါတယ်အခုသတင်းပတ်တွေအတွင်းမြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ဒုက္ခသည်9ဒင်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းမှာခိုးလုံနေကြပြီမဲ့လေတော်တော်များများဟာအစားအစာနေစရာတောက်ရည်အလုံးလောက်မရှိတဲ့စခန်းတွေမှာနေကြရပါတယ်ဒုက္ခသည်တွေအစုလိုက်ပြုံလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့အချိန်မှာပဲကုလသမဂ္ဂအနေနဲ့ဒုက္ခသည်စီးရင်အ мян ကောက်ခံမှုတိုက်တွန်းလိုက်တဲ့အကြောင်းစလိုက်ကာဟုတ်ရဲ့သတင်းလွှာကိုကိုအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ကုလသမဂ္ဂကဒရုန်းနဲ့ရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့ထောင်ထဲချီတဲ့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခြေချင်းဖြတ်ကူးလာတာတွေ့နိုင်ပါတယ်တင်းလာနေတုန်းကလည်းဘန်ဂေါ့ပင်လယ်အော်အတွင်းလူပြေးကျက်တင်ဆောင်လာတဲ့ဆက်လီတစီနစ်မြုပ်သွားတာကြောင့်ဂလင်းငယ်ရီအပါဝင်လူ၁၂ဦးသေဆုံးသွားပြီးသူတို့ရဲ့ရုပ်လောင်းတွေကိုဘင်္ဂလားဒေ့ရှ်တံခါးရွာအနီးမှာမြုပ်နှံခဲ့ပါတယ်နေဆက်ဖြတ်ကျော်လာသူရိုဟင်ဂျာဒုက္ခသည်တဦးကသူ့ရဲ့အတွေ့အကြုံကိုအခုလိုရှင်းပြပါတယ်
ကျွန်တော်အိမ်တွေမိလောင်သွားတော့နေစရာမရှိတော့ပါဘူး။ဒါကြောင့်မလို့အနောက်ဘက်ကိုထွက်လာပြီးတော့ဒွတ်ဂျွန်းကိုရောက်လာပါတယ်။အဲဒီမှာလှေလည်းမရှိတော့ဆယ်ရက်15ရက်လောက်စားစရာရဖို့စောင့်ရရပါတယ်
။အောက်ဂလကုံမင်းကဆက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာရင်မတော်တဆဆက်လီနေမျိုးမှုကြောင့်ရွာသား180ကျော်တည်ဆုံးခဲ့ပါတယ်။ရိုဟင်ဂျာအာဆာအဖွဲ့ကရခိုင်ပြည်နယ်ရင်းကလူညိုရေးစခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်တပ်ကနေပြည်တော်ရှင်းလင်းရမှာဒုက္ခသည်တွေအခုလိုထွက်ပြေးခဲ့ကြတာပါ။ရိုဟင်ဂျာမွတ်စလင်9,300ကျော်ဟာသူတို့ရဲ့ရွာတွေစီးပွားရေးလုပ်ငန်းတွေကိုဆင့်ပစ်ခဲ့ရပြီးပြန်ရဖို့လမ်းလည်တိတ်မျှော်လင့်မထားဘူးလို့ဆိုကြပါရစေ။
ဒုက္ခရလာဘမ
အရာအလုံးဆုံးရှုံးခဲ့ရပြီမဲ့ကလေးတွေတော့ကြံပါသေးရဲ့အခုတော့အရင်ကဘဝတွေကိုပြန်တန်းတားမိပြီးတစ်ချိန်လုံးစိုးရင်စိတ်နဲ့နေနေရပါတယ
်အင်္ဂါနေ့မှာဒုက္ခတွေသတောင်းခွဲလောက်ဟာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်ရှိလာပြီးကုလသမဂ္ဂကလည်းသူတို့နေထိုင်ရေးလုံခြုံပေးကင်းစေဖို့ဆောင်ရွက်နေပါတယ်ယူနီဆက်ပြောခွင့်ရမာရီရှီမာကာဒိုက
Right now the life savingPriority is the most
critical. အသက်ရှင်နေထိုင်နိုင်ရေးအတွက်အခုချိန်မှာဦးစားပေးလုပ်နေပါတယ်။ကလေးတွေအတွက်တန်ရှင်းနဲ့တောက်ရီလိုအပ်တယ်လို့တန်ရှင်းနဲ့ပတ်ဝန်းကျင်မှာလည်းနေထိုင်ဖို့လိုပါတယ်။သူတို့တွေယောဂဗျာမကူးဆက်အောင်နဲ့အရေးပေါ်အခြေအနေတွေမဖြစ်ခင်မှာကြိုတင်ပြင်ဆင်ပေးထားဖို့လည်းလိုအပ်ပါတယ်
။ရခိုင်ပြည်နယ်မှာအခြေအနေတွေပြန်လည်အေးစေအောင်ဆောင်ရွက်ဖို့နဲ့ဒုက္ခသည်တွေနေရက်ကိုပြန်နိုင်ရေးကုလအရာရှိတွေမြမအစိုးရနဲ့ဆွေးနွေးနေချိန်မှာပဲ UNICEF ကလည်းဒုက္ခသည်တွေကိုကူညီရေးအခုလိုမြစ်တာရက်ခံလိုက်တာပါမြန်မာနိုင်ငံမှာတရားမဝင်နေထိုင်သူတွေလို့သတ်မှတ်ခံထားရတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကအစုလိုက်ပြုံလိုက်ဆွန့်ခွာနေကြတာနဲ့ပတ်သက်လို့လုံလုံလောက်လောက်ပြောကြားခဲ့ခြင်းမရှိဘူးဆိုပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုနိုင်ငံတကာကဝေဖန်နေကြပါတယ်ဒီအချိန်မှာပဲငင်းငိမ့်လို့ပဲဆုရှင်ကိုထောက်ခံတဲ့အနေနဲ့ရောမတူကွဲပြားတဲ့ဘာသာဝင်တွေတစုတစည်းရဲ့ရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ရန်ကုန်မြို့မှာအင်္ဂါနေ့ကဘာသာပေါင်းစုံစုဝေးပွဲကျင်းပခဲ့ရမှာဒေါက်ဆန်းစစ်ကြီးရဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကလည်းအခမ်းအနားပြမြောက်ရေးပါဝင်ကူညီဆောင်ရွက်ခဲ့ပါရယ်ခင်ဗျာ
ပြည်ထောင်နိုင်ငံကတက္ကသိုလ်ရယ်အမေရိကန်ပြည်အောင်စုကကျောင်းပေါင်း3,000ကျော်အပြင်တခြားနိုင်ငံတကာအဆင့်မီအဆင့်မြင့်ပညာသင်ကျောင်းတွေမှာကျောင်းသွားတက်ချင်ကြတဲ့သူတွေအတွက်ဖြည့်ဆို့ရမယ့်အားရောက်စီရဆောင်ပွဲဆိုတာပါပါလေနိုင်ငံတကာအင်္ဂလိပ်ဘာသာအရေးချင်းစစ်စနစ် IELTS ဆမ်ပွဲဖြည့်ဆို့ဖို့အတွက်ကဘာတွေလိုအပ်ပါသလဲ။ဆမ်ပွဲမှာအမှတ်ကောင်းကောင်းရအောင်ဘယ်လိုတွေပြင်ဆင်လေ့ကျင့်ထားနိုင်သလဲဆိုတာကိုသိကျင်သူတွေအတွက် VOA ကနေရှေ့လာမဲ့သတင်း၃ပတ်မှာထုတ်လွှင့်မဲ့အစီအစဉ်မှာပြောပြပေးပါမယ်ရှင်။စနေည9:00ကနေ10:00အစီအစဉ်မှာနားဆင်နိုင်ပြီးတော့အဲ့ဒီနောက်သတင်းလာမနေ့6:00ကနေ9:00အစီအစဉ်မှာပြန်လည်နားဆင်နိုင်ပါသေးတယ်။VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်း Radio ထုတ်လွှင့်တဲ့အချိန်နဲ့တကယ်နဲ့ထဲမှာတိုက်ရိုက်ဖမ်းယူနားဆင်နိုင်သလိုနောက်ပိုင်းမှာလည်းပြန်လည်နားဆင်နိုင်ကြပါသေးတယ်။စီဂျင်နယ်မေးခွန်းတွေရှိရင်လည်း VOA ရဲ့ email လိပ်စာဒါမှမဟုတ် VOA မြန်မာပိုင်း Facebook ကို message နဲ့ပို့ပြီးတော့မေးမြန်းနိုင်ပါသေးရှင်။ VOA ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်
။ VOA မြန်မာပိုင်းတန်ခါကြတာပြီးနေမယ့်နောက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တော်ရရှိမြတ်ခင်ဗျာ။နေပြီးတော့အပြည့်ပြည့်ဆိုင်ရာလေးစိတ်မှာဖမ်းရဖန်စီရမိတဲ့တရားမဝင်လက်နက်တွေဟာမြဝတီလမ်းကြောင်းကနေဝင်လာတဲ့လက်နက်တွေလို့ခဏဦးစစ်ဆေးချက်အရာသိရပြီးတော့ထွက်ပြေးလွတ်မြောက်နေတဲ့တရားခဏနှစ်ဦးကိုဖမ်းမိရင်တော့ဂွင်းဆက်တွေထပ်ပေါ်နိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်အပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗ
ျနေပြည်တော်ပြည်ပဆိုင်ရာလေးစိတ်မှာအော်တိုဝါ15ရက်ညပိုင်းကအရင်ပြည်တော်စုဝင်ကြီးအောင်ဦးတင်ဆန်းရဲ့တားဖြစ်သူဖြိုးကိုတင်ဆန်းစီကနေတရားမဝင်လက်နက်နဲ့မွေးစည်းဝါးတွေကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ကနဦးစစ်စည်းချက်တွေရအခုလိုဖမ်းဆီးရမိတဲ့လက်နက်တွေဟာမြောက်ရီဘက်ကဝင်လာတဲ့လက်နက်တွေလို့သိရပြီးဆက်လက်စစ်ဆေးမှုတွေပြုလုပ်ဆောင်ရွက်ရှိပြီးတော့ထပ်တိုးဖမ်းမိတာမရှိသေးဘူးလို့နေပြည်တော်ရဲတပ်ဖွဲ့မှရဲမှုစော်ခင်အောင်က VOA ကိုပြောပါတယ
်။အဲဟုတ်တယ်အဲအကြမ်းမြင့်တော်လို့သိရမြောက်ရီအဲတပတ်နိုင်ငံကနေပြီးတော့မှအဲလူမျိုးတွင်းတာပေါ့နော်။အဲလူတွင်းနေဆိုတော့ဟိုအလုံးလက်ကြီးတွင်းလာတော့မဟုတ်ဘူး။ဟိုစစ်စာဒလက်စာနဲ့စာအဲတွင်းနေဒီခိုင်ခိုင်နေများတော့ခါလို့လုံးနေတယ်သူတို့စစ်နေစစ်နေစစ်နေတချို့ကမပြောဘူးမပြောဘဲနဲ့တို့ကတချို့ကလည်းဟိုဘက်ထောက်စစ်ဒီဘက်ထောက်စစ်ခြင်းနဲ့အခုအဲ့လိုပေါ့ပေါ်လာတာပေါ့နော်သူ့ဟိုတယ်ကိုစိုက်ဆွဲနေတယ်ဝန်လို့တဲ့ခါမှာခေါင်းလဲမိတယ်အဲ့ဒါမှအကုန်မီလို့ပြောတယ်အဲ့ဒီပုံမှာမူတည်ပြီးတော့မှတို့ကသူ့ရဲ့ပါရှိတယ်ရတယ်စိုက်ဆွဲတဲ့ထောက်ထားနေပြန်ပြီးတော့ထောက်ပြီးပြန်စစ်လိုက်တဲ့ခါကျတော့ထပ်ပေါ်လာပြန်တယ်အဲ့လိုပေါ့အဲ့လိုအခုအဲ့လိုတဖြည်းဖြည်းတဖြည်းဖြည်းထောက်စစ်နေတာပေါ့နော်နောက်ဆက်တူတာတော့လို့စစ်ချက်ချာတွေ့ရမရှိသေးဘူး
ဒီကနေ့ဒီလူစနေရောက်လက်နက်21လက်တီဖမ်းဆီးရမိစစ်ဆေးတာပြီးဖြိုးကိုတင်ဆက်တဲ့ပတ်သက်ဆက်သွယ်သူတရားခဏဦးမှာထွက်ပြေးလို့မြောက်နေပြီးဖမ်းဆီးရမိပါကဂွင်းဆက်ကြီးပေါ်လာနိုင်တယ်လို့ရေးမှုဆိုခင်အောင်ကစပ်ပြောပါတယ
်။နောက်၄ယောက်လွတ်နေရရှိတယ်။၄ယောက်လွတ်နေ။အဲ့ဒီတယောက်အဲ့ဒီတယောက်ရရင်လက်သက်သက်ထပ်ပေါ်လာနိုင်တာလားရှိသေးတယ်။ဟမ်ဖမ်းဆီးမိရမိမူသူရဲ့တပည့်ရဲ့ဖမ်းဆီးရမှု၄ယောက်ရှိသေးတယ်။အဲ့၄ယောက်လိုအပ်သေးတယ်။အဲ့၄ယောက်လွတ်ပြီးဂွင်းဆက်ကြီးတခုလုံးအောင်ပို့ပြီးတော့မှပြေဆုံးပြီးပေါ်လာလိမ့်မယ်။
ပြည်ထောင်စုဝန်ကြီးဗိုလ်ချုပ်အောင်ဆိုးကကြံရှိရလန်းနဲ့ဂွန်းဆက်တွေကိုဖမ်းဆီးသိမ်းဆီးရမိဖို့ကဦးစားပေးဆောင်ရွက်နေပြီးတည်ဆဲဥပဒေတွေပေါ်ချိုးဖောက်တဲ့လုပ်ငန်းရှင်တွေအားလုံးကိုဖော်ထုတ်ပြီးဆောင်ရွက်သွားမယ်လို့မင်းကနေပြည်တော်မှာတရင်ောက်တွေကိုပြောကြားခဲ့ပါတယ်။နေပြည်တော်ပြည်ပဆိုင်ရာလေးစိတ်မှာလန်းနဲ့မွေးစည်းဝါးတွေဖမ်းဆီးရမိတဲ့အတွက်ဖြိုးကိုတင်ဆန်းတဲ့အပေါင်းပါနှူးကိုနေပြည်တော်အေလာနေမီရဲစခန်းကမွေးပုံမှန်လက်နက်ပုံမှန်တွေနဲ့အမှုဖွဲ့ဆောင်ရွက်ထားခဲ့ပါတယ်။အစပထမပိုင်းဖမ်းဆီးရမိချိန်မှာတော့ လက်နက်ပုံမှန်19စနဲ့ဖွင့်လျာမှာလက်နက်တွေထပ်မံတွေ့ရှိခဲ့တဲ့အတွက်လက်နက်ဦးတွေပုံမှန်19ကနေပြောင်းလဲဖွင့်လိုက်ခဲ့ပါတယ်။နေပြည်တော်ပြည်ပြည်ဆိုင်ရာလေဆိပ်မှာအော်တိုဘာ15ရက်နေ့ကတရားမဝင်လက်နက်နဲ့မွေးစည်းဝါးတွေကိုဖမ်းဆီးရမိတာနဲ့ဆက်ဆက်ပြီးရန်ကုန်နဲ့နေပြည်တော်မှာရှိရဖြစ်ကိုတင်ဆက်ပိုင်း
ကိုတင်ဆက်ဟာအစီအီလုံငန်းစုအကြီးအကဲသူဖြစ်တယ်လို့2019ခုနှစ်ကရာဝတီတိုင်းဒေသကြီးမြောင်းမြို့နယ်လွတ်တော်ကိုယ်စားလှယ်ဖြစ်ပြည်ခိုင်မြို့ပါတီကနေဝင်ရောက်ရှိနိုင်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာကိုထက်အောင်ခန့်ရဲ့သတင်းလွှာကိုနားဆင်ကြရတာပါအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပြပါမယ်တရုတ်သမ္မတရှီကျင့်ပင်ဟာဗိုလ်ရုနီကဘီဂျင်းမြို့မှာကျင်းပခဲ့တ
ည်းအစိုးရတရုတ်နိုင်ငံဟာအာကောင်ခိုင်မာစေရမယ်လို့ကြေညာခဲ့ပြီးဒီရာစုနှစ်အလယ်မှာခေတ္တတခုထူထောင်နိုင်မှုခင်မီဆိုရှယ်လစ်နိုင်ငံတခုတည်ဆောက်ဖို့အစွမ်းကုန်ကြိုးစားတော့မှာဖြစ်တဲ့ကြောင့်အလေးနဲ့အာမခံပြောကြားခဲ့ပါတယ်ဒီအကြောင်းဘေကျင်းမြို့ကနေ VOE သတင်းတောက် Bill Eight သတင်းပေးပို့ထားတာကိုမက်ခွာညိုကပြောပြပေးပါလိမ့်မယ်ခင်ဗျာ
ပါတီကောင်းဆောင်မိုင်ကိုပြန်လည်ဖွဲ့စည်းဖို့၅နှစ်တကြိမ်ကျင်းပတဲ့၁၉ချိန်မြောက်ညီလာခံမှာပြောကြားခဲ့တဲ့သမရရှီကျင်းပင်ရဲ့အဖွဲ့မင်းကဟာသမရအနေနဲ့သူ့ရဲ့ကောင်းဆောင်မှုအခမ်းကဏ္ဍကိုပိုးပြီးခိုင်မာစေဖို့ကြိုးပမ်းလိမ့်မယ်လို့လေးလာတုံးတက်သူတွေကယူဆကြပါတယ်။အရင်ပါတီကောင်းဆောင်ဟောင်းတွေခြံရံကျင်းပခဲ့တဲ့ညီလာခံအဖွဲ့မှာသမရရှီကတိုင်းပြည်ရဲ့အနာဂတ်နဲ့အခွင့်အလမ်းတွေအကြောင်းအခိုင်အမာပြောကြားသွားခဲ့ပေမဲ့လူဦးရေ 1.4 ဘီလီယံရှိပြီးအာဏာရပါတီရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့တော့သူကအကျယ်တဝင့်မပြောခဲ့ပါဘူး
။不仅对物质文化生活提出了更高要求。
Not only have their material and cultural
ရင်းကျေးမှုပိုင်းမှာဒါ computer တွေအောင်ဖြည့်ဆည်းပေးနိုင်ရတာမဟုတ်ပါဘူး။ Democracy ရေးတရားဥပဒေစိုးမိုးရေးတရားမျှတမှုလူ့ယုံရေးနဲ့ပူပြီးကောင်းမွန်တဲ့ပတ်ဝန်းကျင်တစ်ခုရရှိရေးဆိုတာတွေကိုလည်းတောင်းဆိုမှုတွေနေ့စဉ်တိုးလာနေပါတယ
်လူတွေကိုအိမ်ငှိုက်စေခဲ့တဲ့၃နိုင်ခွဲနှိပါကြသမရရှိရဲ့မိန်ကုန်းတွေကတခြားကောင်းစဉ်တွေမှာလိုပဲဒီလိုလူလားတောင်းဆိုမှုတွေနဲ့ပတ်သက်လို့ပါတီကဘယ်လိုဖော်ဆောင်ပေးမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမသွားခဲ့ပါဘူးသမရရှိကအဓိကကြတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဖြစ်လာဖို့အလားအလာရှိမှာမဟုတ်တဲ့အကြောင်းရှင်းရှင်းလင်းလင်းပြောကြားခဲ့ပေမဲ့ပါတီအနေနဲ့ပိုးပြီးတာဝန်ကျေဖို့လူချောင်းကိုတော့အလေးထားပြောကြားသွားပါတယ
်။一个政党，一个政权。
A party and its authority rest on winning the hearts and minds of the people.
ဒီလူရဲ့စိတ်ထားနဲ့အဉ္ဉာဏ်ပေါ်မှာဆိုမှီတည်နေပါလား။လူလူကစန့်ကျင်တယ်မနစ်မြို့ဘူးဆိုတဲ့ကိစ္စရပ်တွေကိုကျွန်တော်တို့မလွဲမသွေရင်ဆိုင်ဖြေရှင်းကြရမှာဖြစ်ပါတယ
်။ဒါအပြင်သမရရှိကအာဂရိလိုက်စားမှုတွေတိုက်ဖျက်ရေးအထောက်နိုင်ခဲ့မှုတွေကိုချီချူပြောဆိုခဲ့သလိုဒီအဂရိလိုက်စားမှုတိုက်ဖြတ်ရေးဟာပါတီအတွက်အကြီးမားဆုံးချိန်ချောက်မှုတရားအဖြစ်ဆက်လက်တည်ရှိနေတာကိုလည်းထည့်သွင်းပြောကြားသွားပါတယ်။သူ့ရဲ့မိန့်ခွန်းထဲမှာမြောက်ကိုရီးယားအရေးလိုဒေတာရင်းကိစ္စတွေနဲ့ပတ်သက်လို့တိတ်ပြီးများများဆာဆာမပြောခဲ့ပါဘူး။ဒါပေမဲ့မြောက်ကိုရီးယားနိုင်ငံဘက်ကတော့သူတို့အနေနဲ့အင်မတန်လှုပ်ခဲလာတဲ့လှုပ်ရက်တစ်ခုအဖြစ်တရုတ်နိုင်ငံရဲ့ပါတီညီလာခံကျင်းပတာကိုဝမ်းမြောက်ကြောင်းသုံးဝင်လွှာပေးပို့ခဲ့ပါတယ်။သမရရှိကသူ့ရဲ့မိန့်ခွန်းမှာတရုတ်နိုင်ငံဟာကမ္ဘာကြီးနဲ့အပြည့်အဝထိတွေ့ဆက်ဆံသွားမှာဖြစ်တဲ့အကြောင်းကြေညာခဲ့သလိုရာသီဥတုပြောင်းလဲမှုနဲ့ပတ်သက်လို့စနစ်တကျကင်တွယ်ဆောင်ရွက်ဖို့လိုကြောင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမေရိကန်သားပထမမူဝါဒအပေါ်ရည်ညွှန်းတယ်လို့ယူဆရတဲ့အမှတ်ချက်စကားတွေကိုလည်းပြောသွားပါတယ်။ပါတီညီလာခံအတွင်းပေါ်လစ်ဘျူရိုနိုင်ငံရေးဦးဆောင်ဖွဲ့ရဲ့ထိတ်တန့်ခေါင်းဆောင်တွေကိုရွေးချယ်ချဖို့ရှိပြီးလာမယ့်သတင်းပတ်အစောပိုင်းမှာပါတီညီလာခံပြည်ဆောင်မှာဖြစ်ပါတယ်။နိုင်ငံရေးဦးဆောင်အဖွဲ့ဝင်တွေထဲမှာသမရရှိနဲ့နှိဆက်သူတွေဘယ်နှစ်ယောက်ပါလာမလဲဆိုတာနဲ့ဆက်စုနှစ်များစွာအတွင်းတရုတ်နိုင်ငံရဲ့အာဏာအရှိဆုံးခေါင်းဆောင်တွေကတယောက်အနေနဲ့သူ့ရဲ့ယာရုအာဏာကိုခိုင်မာအောင်ဘယ်လိုမြင့်တင်ကာကွယ်မလဲဆိုတာကိုလူများကစောင့်ကြည့်နေကြပါရဲ့ရှင
်တရုတ်ကွန်မြူနစ်ပါတီ19ကြိမ်မြောက်ညီလာခံဖွင့်ပွဲအကြောင်းသတင်းလွှာကိုမက်ခွာညူတင်ပြတော်တာဖြစ်ပါတယ် VOA American တန်မြန်မာပိုင်းအစီအစဉ်ကခြားတာပရင်းနေ့နာနခင်ထုတ်လင်းချက်တွေကိုနားဆင်နေကြဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာတော်ရရှိတို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3240တို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ငံအစီအစဉ်မှာကတော့သတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောင်းနှုတ်တင်ပြပေးမှဖြစ်သလိုအင်္ဂလိပ်စာတင်ကားစာသူယုံကြည်ရာအစီအစဉ်နဲ့မြမအရေးတုံးတက်ချက်အစီအစဉ်ဆက်တာတွေကိုနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုကျွန်တော်နဲ့အတူဦးကျော်စံစာတို့ကတင်ပြပေးပါလိမ့်မယ်ခင်ဗျာအရင်ဆုံးတင်ပြပေးခြင်းကတော့ဒီ Atlantic စာဆောင်မှာစောင်းမရှင် Joshua Kalinzis ရေးသားထားတဲ့စောင်းမဖြစ်ပါတယ်မကြာသေးတဲ့သတင်းပတ်တွေအတွင်းရခိုင်ပြည်နယ်မှာပြုလုပ်ခဲ့တဲ့ကြီးမားတဲ့အကြမ်းဖက်နှိမ်နင်းမှုတွေအတွက်မြန်မာတပ်မတော်ကိုအပြစ်ပို့ခဲ့ကြပါတယ်မကြာသေးခင်ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စကားပြောခဲ့တဲ့ကနေဒါနိုင်ငံသားကြီးဝန်ကြီးကလည်းသူ့နိုင်ငံကရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အလွန်ဆိုးရိမ်တဲ့အကြောင်းပြောခဲ့ပါတယ်။စက်တင်ဘာလနှောင်းပိုင်းကုလလူညိုရေးကောင်စီမှကျင်းပခဲ့တဲ့ရခိုင်ပြည်နယ်အရေးဆွေးနွေးပွဲမှာဗြိတိန်နိုင်ငံကိုယ်စားလှယ်ကအကြမ်းဖက်နှိမ်နင်းမှုတွေနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်မှုကြီးကိုနာမည်တက်ပြီးတော့တာဝန်ရှိကြောင်းပြောကြားခဲ့ပါတယ်။အမေရိကန်အထက်လူတော်အမတ်ဂျွန်မက်ကိန်းကလည်းမြန်မာတပ်မတော်နဲ့စစ်တပ်ချင်းချင်းကြားဆက်ဆံရေးကိုပြန်တုံးသက်ဖို့ပြောခဲ့တယ်လို့ဥရောပတမကနိုင်ငံသားကြီးဝန်ကြီးတွေကလည်းမြန်မာစစ်တပ်ကိုပြည်မင်းထံတန်ဝေဖန်ခဲ့ကြပါတယ်။အဲဒီလိုပြည်မင်းထံတန်ကန့်ကွက်ပြောဆိုနေပေမဲ့လည်းကုလတမကလူညိုရေးကောင်စီမှတရုတ်နိုင်ငံပါဝင်လာကြောင်းကုလအနေနဲ့အရေးယူဖို့ဆိုတာဖြစ်လာပေါ်ရာမရှိပါဘူး။ဒါပေမဲ့တစ်ဖက်ကကြည့်မယ်ဆိုရင်လည်းဗိုလ်ချုပ်မှုကြီးနဲ့မြန်မာစစ်ကောင်ဆောင်တွေဟာလွန်ခဲ့တဲ့9နှစ်တာကာလအတွင်းကမ္ဘာအနှံ့ကိုတွားရောက်ခဲ့ကြပါတယ်။ဒီမိုကရေစီနိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်လို့လက်နက်ကုမ္ပဏီတွေကိုလည်းတွားရောက်လည်ပတ်ခဲ့ပါတယ်။ဥရောပခေါင်းဆောင်အနေနဲ့တွေ့ဆုံခဲ့တယ်လို့ဂျာမန်ဩစတြေးလျစတဲ့စစ်တပ်တွေကထိပ်ပိုင်းခေါင်းဆောင်အနေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဥရောပနိုင်ငံတွေဟာမြန်မာနိုင်ငံအပေါ်လက်နက်ရောင်းချမှုပိတ်ဆို့ထားတာကိုရုတ်တင်းလိုက်မယ်ဆိုရင်သူတို့ရဲ့ဖောက်တဲ့နိုင်ငံဖြစ်နိုင်တယ်လို့ရှုမြင်ထားကြတာပါ။ကုလလူခွင့်ရေးကောင်စီကလူမျိုးတုံးတပ်ဖြတ်မှုတွေပြုလုပ်နေတယ်လို့စွပ်စွဲတဲ့မြန်မာစစ်တပ်ကိုဩစတြေးလျနိုင်ငံကလေ့ကျင့်တင်နန်းတွေပေးခဲ့တာဖြစ်တဲ့အသဖြင့်ရေးသားထားပါတယ်
။မြန်မာပြည်အနာဂတ်ကိုပညာသင်ပေးခြင်းဆိုတဲ့ခေါင်းစဉ်နဲ့ Caroline Ken Rob Bierer ဆောင်းပါးကို projectsyndicate.org မှာဖတ်ရပါတယ်။တခိုင်ပြည်နယ်ကအကြမ်းဖက်မှုဟာအစဉ်ပြုပြောင်းဆဲမြန်မာနိုင်ငံရဲ့အဓိကစင်ခေါ်မှုတွေထဲကမိမောင်းထိုးပြခံရတဲ့ကိစ္စတစ်ခုဖြစ်ပေမဲ့မြန်မာနိုင်ငံရေးရှည်တည်ငြိမ်ရေးအတွက်တခြားလိုအပ်ချက်တွေအများကြီးရှိနေပါတယ်။အဲဒီထဲမှာအရေးကြီးဆုံးတစ်ခုကတော့ပညာရေးပြုပြင်ပြောင်းလဲမှုပဲဖြစ်ပါတယ်။မြန်မာခေါင်းဆောင်တွေကသူတို့နိုင်ငံဟာစီးပွားရေးအင်အားကောင်းလာဖို့မျှော်လင့်နေကြပါတယ်။လူရေ53သန်းရှိတဲ့မြန်မာနိုင်ငံဟာသဘာဝဇယံဇာတာတွေပေါ်များတဲ့မြေစီမြေဩဇာကောင်းတဲ့မဟာဗျူဟာအရအရေးပါတဲ့နေရာမှာတည်ရှိရဲလူရေရဲ့ပြင်းပြအသက်ဟာ28နှစ်ဖြစ်တဲ့အတွက်ကြောင့်သူတို့ဟာတိုင်းပြည်တိုးတက်အောင်လုပ်ဖို့အဆင်နဲ့အရွယ်ဖြစ်ပါတယ်တခုပဲလိုအပ်နေတာကတော့ဒီလူတွေကိုပညာသင်ပေးဖို့စာသင်ကျောင်းတွေကင်းမဲ့နေခြင်းပဲဖြစ်ပါတယ်1962စစ်တပ်အနာမသိရင်ကမြမပညာရေးစနစ်ဟာအာရှတိုက်ရဲ့အကောင်ဆုံးတဲ့တစ်ခုအပိုင်းဖြစ်ခဲ့ပြီးမြတ်အဲ့ဒီနောက်ရာဇဝတ်လုံးလုံးကျူးရင်းသွားခဲ့ပါတယ်။တခြားပြဿနာတွေကိုကင်တွဲဖြစ်ရှင်းရင်းနဲ့ပညာရေးစနစ်ကိုတူးမြှင့်ဖို့ဆိုတာလွယ်ကူလှတာမဟုတ်ပေမဲ့လုပ်ရင်ဖြစ်နိုင်ပါတယ်။ဗီယက်နမ်တောင်ကိုရီးယားတို့ဟာမျိုးဆက်တစ်ခုတည်းအတွင်းမှာပညာရေးစနစ်ကိုအစဉ်ပြောင်းနိုင်ခဲ့ကြပါတယ်။အခုမြန်မာနိုင်ငံအစိုးရကလည်းပြုပြင်ပြောင်းလဲမှုတွေအထက်ပညာရေးကိုအဓိကနေရာမှာထားရှိပါတယ်။ပညာရေးအဆုံးစိတ်ကိုတူးမြှင့်ခွင့်ပြုထားပါတယ်။ပညာရေးမဟာဗျူဟာစီမံကိန်းချမှတ်ဆောင်ရွက်နေပါတယ်။နိုင်ငံရေးအစဉ်ကူးပြောင်းရေးကာလမှာလူတိုင်းအသိမီပညာရေးသင်နိုင်ခြင်းဟာလူမျိုးရင်းနဲ့အယူအဆတွေကွဲလွဲမှုနဲ့ဆိုင်လာတဲ့မြန်မာနိုင်ငံအဖို့သူသူငါငါခွဲခြားမှုတွေရောပါသွားဖို့အတွက်လည်းအထောက်အကူဖြစ်နိုင်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာတင်ကားစာကိုလေ့လာကြအောင်ပါ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါလေခင်ဗျာ
။ဒီနေ့မင်းတင်ပြမယ် EDM အသုံးက
at back and call
ဖြစ်ပါတယ်စာလုံးပေါင်းက et at ကနေရာကိုပြတဲ့ be be preposition beck back ကBECKON beckon ဆိုတဲ့ဆက်လျာစုအင်္ဂလိပ်အသုံးကနေဆင့်သက်လာပြီးတော့လက်အမူအရာမျက်နှာအမူအရာ kaung lou sha mu ko tong bi khai na a mai pe da hnyun ja da lo thi be ya ba de and n ga ni c a l l call ga kho ra so lo skype thun ye dai yai thi be ga lo kho pyin kho pyan yin bo shin de chu lo ga lo back and call ha back and call so ye si a tong ga ni ka la ywi lo la lo back and call phit la de lo su ja ba de Belu web ဖြစ်ဖြစ် ပေါ် ရှင် back end call idiom အသုံးရဲ့ အဓိပ္ပာယ် ကတော့ ဆော့ဆော့က တည့်ရိုက် အဓိပ္ပာယ် နဲ့ အလားတူရဲ့ လို့ ဆိုရမှာ ပါ ခဏခဏ ခေါ် ပြီး အခိုင် ခံ နေရတာ ပေါ့ ကျမတို့ မြန်မာ ဘန်စကား မှာ တော့ ခိုင်းပါ ဖြစ် နေတာ ပေါ် ရှင် ဒီ အသုံးရဲ့ ပတ်သက် လို့ George Rowe ပေးတဲ့ ဥပမာ ကို နားဆင် ကြည့်ကြရအောင်
Mary bullies her younger sister Joan a lot. Joan is at her beck and call and sometimes she complains to her mother.
Mary ha tu nyi ma nge joun a paw a taw li bu ja de. Joun mu tu ga khna khna kho khai no. Ta kha de le joun ga tu me ko tai na paw lo de be ya ba de. U ma ko naw ta khaw na sin chi ja ya aw.
Mary bullies her younger sister Joan a lot. Joan is at her beck and call and sometimes she complains to her mother.
ခဏ ခဏ ခေါ် ပြီး အခိုင် ခံ နေရတာ ဆိုရင် idiom အသုံးအရ ဘယ်လို ပြော မလဲ
at beck and call
လို့ ပြော လို့ ရ ပါတယ် အဲ့ဒါ ကတော့ ဒီ ခဏ မနေ ကျင်ပြ ခဲ့တဲ့ idiom အသုံးပဲ ဖြစ် ပါတယ်
ဒါ ကတော့ အမေရိကန် idiom အသုံး English စာ သင်ခန်း စာ ကို နားဆင် ခဲ့ ရတာ ဖြစ် ပါတယ် အခု အပတ် စဉ် ကဏ္ဍ တွေ ကြား ပါတော့ မယ် အရင် ဆုံး မြန်မာ အရေး သုံးသက် ချက် ကို တင်ဆက် ပေး ပါမယ် ရခိုင် ပြည်နယ် မြောက် ပိုင်း ပြည်ထောင်စု ဟာ ပြည်ထောင်စု ရဲ့ အချုပ် ဆရာ အာဏာ ပြည်ထောင်စု လုံခြုံရေးတွေနဲ့ ပတ်သက် နေတယ် ဆိုတာ အားလုံး လက်ခံ ထားကြပါမယ် ဒီ ပြဿနာ ကိုင်တွယ် ဖြေရှင်းရမယ် နေရာမှာ တော့ အထူးသဖြင့် NLD အစိုးရ နဲ့ ရခိုင် အမျိုးသား ပါတီ တို့ ကြား ပူးပေါင်း ဆောင်ရွက် နိုင်မယ် အလားအလာ နေပါ နေပါတယ် တိုင်းပြည် အတွက် အရေးကြီးတဲ့ ပြဿနာ နှစ်ဖက် ပူးပေါင်း ဆောင်ရွက် နိုင်မယ် အလားအလာ ဘယ်လောက် ရှိပါသလဲ ANP ဘို အလုပ်မှုဆောင် အဖွဲ့ဝင် အမျိုးသား လွှတ်တော် ဆိုင်ရာ ရတိတော် မြို့နယ် လူတု ကိုယ်စားလှယ် ဒေါခင် စောဝင် နဲ့ ဦးကျော်စံသား ဆွေးနွေး သုံးသက် တင်ပြထားတာ ကို နားဆင် ကြည့်ပါ ခင်ဗျာ
ဒေါခင်စောဝေခင်ဗျာမြန်မာနိုင်ငံနောက်ဖက်နေဆက်ပြဿနာဟာတိုင်းပြည်အချုပ်အခြာအာဏာနဲ့ပတ်သက်တဲ့အကြမ်းဖက်မှုနဲ့ပတ်သက်နေတဲ့ဒါကိုအလေးထားဖို့အတွက်ဆရာမတို့ရဲ့ ANP ပါပြီဆိုတော့တနည်းအားဖြင့်ပြောရင်ANP ပါတီကဖြစ်စီခြင်းနဲ့အတိုင်းတော့ဖြစ်လာပြီလို့ဆိုရပါလိမ့်မယ်ဆိုတော့ANP အနေနဲ့ဒီအရေးမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်နိုင်မယ့်အလားအလာဘယ်လောက်ရှိလာပြီလဲဆိုတာမေးချင်ပါတယ်ဟုတ်ကဲ့ပါကျမတို့အနေနဲ့ကလည်းပြည်သူ့အတင်မြောက်လိုက်တဲ့ဒီသူဟာနဲ့ကျမတို့ပူးပေါင်းဆောင်ရွက်ဖို့လိုလိုလားလားရှိပါတယ်ဒါပေမဲ့ကျမတို့အရင်တုန်းကဒီခွေးစ
င်မတို့ဒီအတိုက်ခံလို့တာဒီကိုရဲ့အမျိုးသားအကျိုးစီးပွားအတွက်ပါကျမတို့တူညီခဲ့ရင်ပူပေါင်းလုပ်ဖို့အဆင်သင့်ရှိနေကြပါတယ
်ဟုတ်ကဲ့ကျွန်တော်သိချင်တာအဓိကအဲ့တော့အခုခါမှာလုံခြုံရေးတိုးမြှင့်ချထားမှုတွေရှိပါသလားမရှိဘူးလား
အခုအချိန်မှာတော့လုံခြုံရေးတော့ဟိုလောလောဆယ်မှာရှိနေပါတယ်ဒါပေမဲ့လည်းအခုအဲ့တချို့သောဘင်္ဂလီတွေကပေါ့နော်ပြောင်းနေကြပါတယ်အဲ့တဲ့ကြောင့်ဒီဘင်္ဂလီတွေကကျမတို့ဒီရခိုင်တိုင်းရင်းသားဖက်တွေကိုပြန်ပြီးတိုက်ခိုက်ဖို့အခြေအနေရှိတယ်လို့လည်းသုံးသပ်တဲ့အတွက်အခုဆိုရင်လုံခြုံရေးတွေတော်တော်များများပြန်လေချထားတာကိုတော့ကျမတို့သိချရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆရာမအဲ့တော့အဲ့ဒီလုံခြုံရေးတိုးမြှင့်ချထားလာပြီဆိုတော့ရှေ့ကိုပူပေါင်းနိုင်မဲ့အလားအလာကိုကျွန်တော်အဓိကသိချင်တာဖြစ်ပါတယ်ဆိုတော့ဘာပဲပြောပြောအဆိုးသူတို့လက်မခံခဲ့တော့လေလက်တွေ့အခြေအနေရသူတို့ဘက်ကလုံခြုံရေးတိုးမြှင့်ချထားလာရပြီဆရာမတို့ဘက်ကဒါကိုလူချင်း
မှန်ပါတ
ယ်ဟုတ်ကဲ့အဲ့တော့ဘယ်လိုလဲဆိုတော့အဲ့ဒီကိစ္စအပြင်တခြားဘယ်လိုပူးပေါင်းဆောင်ရွက်မှုတွေရှိလာပါလဲ NLD အစိုးရနဲ့ ANP နဲ့
NLD အစိုးရကတော့ကျမတို့နဲ့ပူးပေါင်းဆောင်ရွက်မှုအရင်အားနေပါတယ်အခုချိန်ကြီးအခုဆိုလို့ရှိရင်ကျမတို့ရခိုင်ပြည်နယ်မှာတည်သူလူထုကအားပေးထောက်ခံထားတဲ့ ANP ပါတီရှိပါတယ်ခိုင်လူမှုအဖွဲ့အစည်းတွေအများကြီးဖွဲ့စည်းထားတာလည်းရှိပါတယ်ခိုင်ဆရာတော်ကြီးတွေဖွဲ့စည်းထားတဲ့ဖွဲ့စည်းတွေလည်းရှိပါတယ်အစိုးရဘက်ကလာပြီးတော့ကျမတို့နဲ့ပူးပေါင်းပြီးတော့လုံဆောင်နေဆိုတဲ့အပင်ဟာဒီနေ့အချိန်ထိတိတ်ဆိတ်နေပါသေးတယ်ဒါပေဖြစ်ဖြစ်အခုအချိန်မှာဒီပြဿနာတွေဖြစ်တဲ့အပေါ်မှာဒီရခိုင်တိုင်းရင်းသားအများစုခံစားချက်နာကျင်ချက်တွေကတော်တော်များပါတယ်အဲ့တော့မြေပြင်အခြေအနေကိုအဓိကသိရတာကတော့ တခိုင်ပြည်နေမှာနေထိုင်နေခုနကပြောတဲ့ကျမတို့အခွင့်အရေးတွေပဲဖြစ်ပါတယ်ဒီကိစ္စတွေကအခုကတော့တော်တော်လေးငြိမ်တော့ပါပြီเนาะဒီဖန်ဂလီတရားနောက်ပြီးတော့ဘင်္ဂလားဒေ့ရှ်ကိုဖက်ပြေးတော့တာသူတို့ပြောဆိုချက်အရဆို၅သိန်းကျော်ရှိတယ်လို့ပြောပါတယ်အဲ့ဒီတကြောင်သူတို့ကိုပြစ်စ်ပြီးတော့ဒီမှာပြန်နေနေရာချတာဖို့ဆိုလို့ရှိရင်ကျမတို့ရခိုင်တိုင်းရင်းသားတွေရဲ့အသံကိုနားထောင်ဖို့လိုပါတယ်ပြီးတော့ကျမတို့တွေနဲ့ဒီမြေပြင်အခြေအနေကိုအကုန်လုံးပူပေါင်းပြီးလှုပ်ဆောင်မှကျမတို့အောင်မြင်နိုင်မယ်လို့ကျမအနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့အဓိကပူပေါင်းဆောင်ရွက်စီရင်တာကတော့ပြန်လဲလက်ခံမဲ့ကိစ္စမှာရခိုင်တိုင်းရင်းသားတွေရဲ့အမြင်ရခိုင်တိုင်းရင်းသားတွေရဲ့အသံကိုနားထောင်ဖို့လိုအပ်တယ်ပေါ့အဲ့ဒီချက်ကအဓိကပူပေါင်းဆောင်
ဟုတ်ကဲ့ပါနောက်တစ်ခုကဒီမောင်တော်ပူတီတော်ကနေထိုင်တဲ့ရခိုင်တိုင်းရင်းသားတွေရဲ့ဒုံကြုံရေးတွေနောက်တစ်ခါချင်းမှာလုတ်ဆောင်မဲ့အနာကက်စီပေါ်ရေးအတွက်အစိုးရအနေနဲ့ဘလို့အာမခံချက်တွေပေးမလဲဆိုတာကိုလည်းတိတိကျကျပြည်သူတွေကိုပြောပြဖို့ပြင်ပါလေအဲ့ဒါမှလည်းဒီပြည်သူတွေကကိုယ့်နေရာမှာကိုယ်ပြန်နေဖို့အားရှိလာပါမယ်နောက်တစ်ခါထိုင်လူထုပြန်ကိုဒီအစိုးရအနေနဲ့လည်းအလေးအနက်ထားပြီးနားထောင်ဖို့လိုအပ်တယ်လို့ပြောချင်ပါတယ်ရှင
်ဟုတ်ကဲ့ပထမဆုံးတစ်ခုကရွေးကောက်ပွဲနောက်ပိုင်းမှာပြည်နယ်အစိုးရခန့်အပ်တဲ့ကိစ္စပြည်နယ်ဝန်ကြီးချုပ်ရွေးချယ်တဲ့ကိစ္စအားစတယ်လို့ထင်ပါတယ်ကျွန်တော်စဉ်းစားမိတာပြောတာပါနော်ငါတို့ကပြည်နယ်အစိုးရခန့်ထားပြီးဒီအစိုးရနဲ့ဘာကြောင့်ပူးပေါင်းမဆောင်ရွက်သလဲဆိုတဲ့သဘောမျိုးသူတို့ကရှိနေလေသလား
ဝန်ကြီးချုပ်မပေးခဲ့လို့ဒီကိစ္စတွေဖြစ်တာမဟုတ်ပါဘူးစတွေကဝန်ကြီးချုပ်ခန့်တီဖြစ်စေမခန့်တီဖြစ်စေလွတ်တော်ကိုယ်စားလှယ်တွေအများဆုံးနိုင်တယ်ကျမတို့ရခိုင်ပါတီနဲ့ပူးပေါင်းလှုပ်ဆောင်ဖို့အတွက်ကျမတို့တောင်းဆိုခဲ့တာဖြစ်ပါတယ်အဲ့ဒါကိုသူတို့အနေနဲ့ကကျမတို့တင်းမင်းဆောင်2016ထုတ်လိုက်တဲ့အခါမှာသူတို့နားလည်မှုတွေလွှဲကုန်တာဖြစ်ပါတယ်ဟ
ုတ်ကဲ့ဆရာမနောက်တစ်ခုကျွန်တော်သိရင်အဲ့ဆရာမတို့အမျိုးသားလှုပ်တော်မှာနောက်ပြည်သူလှုပ်တော်ကိုယ်စားလှယ်ဖြစ်ဖြစ်လှုပ်တော်ရနားတဲ့အချိန်မှာပြည်သူကိုယ်စားလှယ်အချင်းချင်းအလွတ်သဘောတွေ့တဲ့အခါမှာရော NLD ကိုယ်စားလှယ်တွေနဲ့အဲ့လိုစာရင်းတောက်ရင်းဖြစ်ဖြစ်တွေ့ဆုံပြီးတော့အလွတ်သဘောပြောကြတာတွေများရှိဘူးပါလားအဲ့လိုရှိရင်တော့ဒီကိစ္စကိုဆွေးနွေးကြပါလား
ဟုတ်ကဲ့ရှိပါတယ်ရှင်ကျမတို့တွေကတော့အပြင်မှာအကုန်လုံးခင်ခင်မှာပဲကျမတို့ရဲ့ခံယူချက်ကတော့ဒီ NLD လွတ်တော်ကိုယ်စားလှယ်များပြီလေနိုင်ငံတော်အကျိုးစီးပွားအတွက်ကိုမြန်မာနိုင်ငံကောင်းစားဖို့အတွက်လာတဲ့လူပါပဲကျမတို့ရခိုင်ပြည်နယ်ကဒီမြောက်လိုက်တဲ့လွတ်တော်ကိုယ်စားလှယ်ပြီးလဲခံယူချက်ချင်းစုကြပါတယ်နော်အဲ့ဒါကြောင့်ကျမတို့လွတ်တော်တွေမှာသူတို့ခင်ွက်တဲ့ဆိုပေမဲ့သူတို့ဒါဟာနေပြည်အခြေအနေကိုအဓိကနားမလည်လို့ကျမတို့ဟိုဒီလိုဖြစ်တယ်လို့ပဲကျမတို့ခံယူပါတယ်နောက်တစ်ခါသူတို့တိုင်းရင်းသားတွေရဲ့ไอ้เคนซาเฉกกูตูโน้ไล่มูไม่ฉิบาวชิงแล้วตะคะจมารุบุตี้ดอกมองดอกมาบังกาลีเดลูอุเยดีโลม้าเนเดบังกาลีเดเยอเฉอเนบังกาลีโดเยลูอุเยปอกพ่อมุงโลตูโดอ่ะติติจาจาไม่ติบาวไอ้แต่จองเนโหจมารุเยดี AMP ปาร์ตี้กะเสียอุกะซอกะตูโร NLD ปาร์ตี้กะลุตตอโกซะลีเดโกมองดอกอเฉเนโกลายอกโกผิดขอมุงเนฉิบาเดไอ้แล้วเสียอุจ่อซันมาเม้ตะโลบาเวจมารุอ่ะอเฉชิซวินเนมุงเนฉิบาเดมองดอกอเฉเนเดโกเลจมารุเปียပါတယ်တချို့တွေကတော့နားလေပါလေရှင
်ဦးလှစောရောဖိတ်ခေါ်ပြီးတော့ NLD လွတ်တော်ကူလေလေလာကြည့်ပါဆိုတော့သူတို့ဘက်ကသူလက်ခံပါသလား
ဟုတ်ကဲ့ဒီနေ့အချိန်ကြီးတော့ဦးအေးသားအောင်လွတ်တော်ဒုတိယဥက္ကဋ္ဌခေါင်းဆောင်တဲ့အဖွေးလောက်ပဲနေရဆုံးခေါ်တဲ့လူတွေကိုအားပေးကူညီမှုတွေလာလုပ်တာတော့တွေးပါတယ်နိုင်ငံတော်သမ္မတကြီးတို့အတိုင်ပင်ခံပုဂ္ဂိုလ်တို့နောက်တစ်ခါလွတ်တော်ဥက္ကဋ္ဌတို့ကတော့ဒီနေ့အချိန်ကြီးပေါ့လေလာရောက်အားပေးမှုတွေမရှိပါဘူးဒါမဲ့လည်းအဲ့ဒါဒီဂျုံမှုကိုများသူတို့ကြောက်နေလို့များကျမတို့ဖက်ကိုမလာရေးတာလားလို့ပဲကျမတို့တွေးမိပါတယ
်အခု NLD ခေါင်းဆောင်ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဟာနိုင်ငံတကာမျက်နှာစာမှာဒီအရေးနဲ့ပတ်သက်ပြီးတော့ပြောတာတွေဟာတော်တော်များများတချို့ရဲ့ဝေဖန်တန်တွေဟာညင်သက်သွားတယ်နှုတ်ဆက်သွားစီတယ်ဆိုပြီးတော့သုံးသပ်ကြတာရှိပါတယ်အဲ့ကိစ္စတွေရောဆရာမတို့နဲ့ဘယ်လိုပြောလို့ပါလဲခင်ဗျာ
ဟုတ်ကဲ့သူကတော့ဟိုတန်တမန်ဆန်ဆန်ပြောတော့တာတွေတော့ရှိပါတယ်နောက်ပြီးတော့သူအနေနဲ့ပြောတော့တာတွေရတယ်နိုင်ငံတကာကိုဖိတ်ခေါ်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ဟာဒီနိုင်ငံတကာကတင်ပြထားတဲ့ဟာနဲ့ပြောင်းပြန်ဖြစ်နေပါတယ်၊ကိုယ်လေးချက်တွေရှိနေပါတယ်။အဲ့တဲကြောင့်မြန်မာနိုင်ငံကိုလာပြီးတော့ကြီးဖို့ရခိုင်ပြည်နယ်ကိုသူတို့အနေနဲ့လိုက်ပို့ဖို့ဆိုပြီးဖိတ်ခေါ်ချက်တွေရှိပါတယ်။အဲ့တဲကြောင့်လည်းဟိုတလောကစင်တမန်တွေရောက်တာပြီးပါတယ်။နိုင်ငံခြားကကုလသမဂ္ဂလာလာတွေပြီးပါတယ်။အဲရခိုင်ပြည်နယ်တွေကိုတော့ပြီးလေးလာတာလည်းရှိပါတယ်။အဲ့တဲကြောင့်ဒေါ်အောင်ဆန်းစုကြည်ဒီအတိုင်းမြင်ခံပုဂ္ဂိုလ်အနေနဲ့တော့ဘာပဲဖြစ်ဖြစ်ပါနိုင်ငံတကာရဲ့ထောက်ခံချက်ကိုတော့တော်တော်များများရတယ်လို့ကျွန်မအနေနဲ့ပြောချင်ပါတယ် เด็กที่จะมาดูเนี่ยมาในเนี่ยมาพิเนเดหันเนี่ยตุลุกุลาตมากับพี่นี่เด็กหันเนี่ยรอพี่น้องเนี่ยพิเนดาวรอจะมาดูด้วยนี่ยาบาร์โอเคนั่นก็เบี้ยงเงินพิเนดาวรอสังสุยาเต็มมาไปบูจูซาเลยตัวเราจะมาดูเล็กแค่มาเลยเต็มไปบูโอ้พี่เลยสวาเลยจะมาดู ตู้กูยุ่งจีบาร์เลยทราบไหมเลยจะมาดูยังไงตั้งยินตาเลยยังไงสาเช็ดปวดท้องเอาแฟนสู้จีน่าเลยปวดรูบาร์เลยอะกูนี่ยังสงสัยเลยยังไงตั้งยินตาอ่ะนิ้วเลยสู้เลยอัตแมงกูเท่ๆเว้ยน้าทางกูรูบาร์เลยจะมาดูเนี่ยมาช่วยเนี่ยพี่เนี่ยเราที่เกิดสับกูเอาเงินนี่มาหกพุ่งสู้เราจะมาเย่ๆจีบอยู่รูบาร์เลย
โอเคจะมาจะน้องซุ่มมีคนทุกคนมีอะไรจะไขปีเนี่ยมาพี่เนี่ยเจนี่กูนั่งงานตะกา อันนี้สั่งเนี่ยด้วยดองสั่งสุดยอดสุดแต่ถ้าเราเต็มมาไปเลยจูซาร์เองนั่นก็การสั่งเนี่ยทำมาเราสามารถเลือกขันยาเลยดูยาเลือกขันยาไปไอ้ดอกไอ้ดองสั่งสุดยอดขันปีนี้เจนี่มาโอ้น้ำเลวอยู่ขันนี้มาตัวบุรุษขันใจสิ่งเลยสุดไอ้นั่นก็การกู้เลยอยู่เนี่ยขันเดียวบางอย่างตายไม่ตัวไหนยาเลยเอ็นดีบาร์ดิอาโกฟิอันนั้นโดนลูเรื่องที่ชาแนงก็การพอจะตัวเรื่องนั้นตายด้วยวิวพิลาไปบาลังเนี่ยไอ้ลูกบางอย่างไม่ตัวพิชิตอะไรนะ
มาเอาบ่าวเชจิมารุดีกูฟีอันเองกูฟีสีดงอะไรเจ้ารถมาจะมาแทงกูที่บ้านเลยเนาะแล้วถ้าเกิดจะมาดูกาดีจะขันบินนี้รถมาเลยกูฟีอันเองคุยได้หาวจะมารุดแทงกูที่บ้านเลยอันนี้สูดีจีนี่รถมาเอาที่บ้านจีตุรถมาดอดีสูชงที่บ้านกูฟีอันเองเนี่ยด้วยเสียจะเอาหมดชีวิตกูจะมารุดเสร็จไม่ทันเลยไอ้กูฟีอันเองก็มีเนี่ยไอ้ก็
เอ็นดีสู้ยังก็ต้องเส้นตอมเลยนะกูรู้กูเรียนตัววิทยาศาสตร์มีสิ่งกับปุ๋ยวัตถุปุ๋ยสภาพมันเป็นอย่างนั้นลูกเนาะสินามิจามาจะมาเนี่ยเส้นอะไรกูสู้อ่ะบ่เนาะดีสู้อ่ะเอ็นดีสู้อ่ะดีปีตุเดติมยังทาร์เรสู้อ่ะมารู้กูได้เนี่ยลูลูลาลาชีวาเลยเนาะดีเอ็นดีสู้อ่ะเดี๋ยวเราชิมจะมารู้พี่น้องนี่เช็ดเลยอันนี้ทาร์เกียบาร์เลยไอ้เดี๋ยวดีสู้อ่ะเนี่ยปุ๊บปังดีดออกมาจะมารู้อ่ะลูกเนาะน้องก็เส้นโ
ကိုဖီအာနေနဲ့တွေ့တော့ဗောကျမတို့ဘယ်လိုလုပ်ဘာထုမလဲဗောအခုလည်းကျမတို့လည်းအမေရိကန်တန်ယုံတွေကကျမတို့ကိုလာတွေ့တာလည်းရှိပါတယ်ကျမတို့အကုန်လုံးအဖြစ်ကြောင့်ပုံစင်ကျမတို့မောင်တော့မှာဖြစ်တဲ့ဟာတွေကိုတို့ဟိုပြောပြပါတယ်ဒါမဲ့သူတို့အနေနဲ့တော့ကျမတို့အရင်ကြီးယုံကြည်မှုအားနေတာတွေတွေ့တယ်ဒါလည်းဆိုကျမတို့ပြောတာပြီးသူတို့အရင်ဒါလာမှန်တယ်စကားလို့သူတို့အနေနဲ့မသုံးသပ်ဘူးအဲ
ြချင်တာကတော့လေအမေရိကန်ကိုယ်စားလှယ်တွေဆိုတဲ့နေရာမှာမြန်မာနိုင်ငံမှာတာဝန်ထမ်းဆောင်ပြီးမကြတဲ့အများမှပြောင်းလာတဲ့ Derek Mitchell သူဟာကျွန်တော်ထင်ပါတယ်နိုင်ငံတကာသံတမန်တွေကြားထဲမှာရခိုင်ပြည်နယ်အရေးကိုရခိုင်တိုင်းရင်းသားတွေခံစားချက်ကိုသဘောအပေါက်ဆုံးလို့ဟာသူလို့ကျွန်တော်ထင်ပါတယ်ဆရာမဆရာမတို့ဘယ်လိုသဘောရလဲ Derek Mitchell ရဲ့ပြောဆို
ချက်မှန်ပါတယ် Derek Mitchell နဲ့လည်းကျွန်တော်တို့တော်တော်များများတွေ့ရှိပါတယ် Derek Mitchell လည်းတော်တော်များများရခိုင်အရေးကိုသူတော်တော်များများလေးလာပါတယ်ကျမတို့နဲ့တွေ့တိုင်းနဲ့ကျမတို့သူ့ကိုဟိုပြောပြဖြစ်ပါတယ်သူလက်ခံတာတွေများပါ
ဟုတ်ကဲ့ကျွန်တော်အဲ့ဒါအကြောင်းပြောတာသူ့လိုပဲတခြားလူတွေကိုလည်း coffee and note ကိုလည်းပဲတွေ့နိုင်မကောင်းဘူးလားလို့စဉ်းစားမိရပါဟု
တ်အဲ့ဒါကတော့ဟိုပါပေါ့ကျမတယောက်ထဲသဘောတော့မဟုတ်ဘူးပေါ့နော်ကျမတို့အကုန်လုံးဒီ AMP party မှာရှိတဲ့ခေါင်းဆောင်ပိုင်းတွေကတော့စဉ်းစားပြီးတွေ့မယ်ဆိုတော့လေတမျိုးပေါ့ကိုပြောဆက်ပါတယ
်ကျော်စံသာစီစဉ်တစ်ချက်တဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြတာပါအခုနောက်ဆက်လက်ပြီးတော့နားဆင်ရမှာကတော့သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်အခုဒီဘက်အစီအစဉ်မှာတော့ရန်ကုန်မြို့ကကိုမော်ဆန်ရဲ့ယုံကြည်ရကိုနားဆင်ကြပါမယ်မမိုးဖြူစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
တချို့ယုံကြည်မှုတွေကခေတ်အချိန်ကြီးပြောင်းလဲလာတာလည်းဗျာလက်ရှိအခြေအနေမှာအမှန်တရားတစ်ခုအနေနဲ့ဆက်လက်ရည်တည်နိုင်တဲ့အခြေအနေရှိမလာနိုင်တော့ပါဘူးခေတ်တစ်ခုမှာသာတည်ရနိုင်တဲ့အခြေအနေတွေမှာသာမှန်ကန်နိုင်တဲ့ပြောင်းလဲလာတဲ့အခြေအနေတွေမှာကန့်ညီမှုရှိနေတော့ဘူးယူဆလာရတဲ့ဆိုရင်ဒီယူဆကိုဆွန့်ပြစ်လိုက်ကြပါတယ်ငါအမျိုးသားမြတ်တယ်ဆိုတဲ့ယူဆမဟာဘူဝါရဆိုတာတွေကဆွန့်ပြစ်လိုက်ကြတဲ့ယုံကြည်မှုတွေကအတိတာတဲ့ဥပမာဖြစ်ပါတယ်နိုင်ငံရေးလူမှုရေးဘက်ကကြည့်မယ်ဆိုရင်လည်း20ရာစုမှာလွှမ်းမိုးခဲ့တဲ့သဘောတရားတွေမှာအာလုံးသာသူများရေးဆိုတဲ့သဘောတရားတွေလူတစုကောင်းစားရေးအတွက်အများစုကဒုက္ခခံရတယ်ဒီဒုက္ခတွေကနေပြီးလွတ်မြောက်ရေးဆိုတဲ့လက်ဝဲယူဆတွေကိုခင်နဲ့မလျော်ညီတော့လို့ဒါမှမဟုတ်ပြောင်းလဲဖို့မဖြစ်နိုင်တော့လို့ဆိုပြီးတော့မှဆွန့်ပြစ်လိုက်ကြရတာရှိပါတယ်ဒီလိုဆွန့်ပြစ်လိုက်ကြရတာဒီမှာအခုလက်ရှိကျုံ့နေရတဲ့အခြေအနေတွေမ ลุงมุ่ยเฉยๆสูเสียความดีเฉยๆตมัยสัญญาเฉยๆที่สตอร์ก็ความดีเฉยๆเนี่ยนี่ประมาณมันต้องอะไรอย่างเงี้ยหรอล่ะตะเกเรซวยไก่เนี่ยตบอดีอ่ะทุกคนไม่เข้าหรอกล่ะยูนิเวอร์ซัลทรูไม่เข้าหรอกล่ะสุดาวซันสเตจิอ่ะมาใช่ป่ะครูรู้อย่างงี้เรียนรู้อย่างงี้ตัวบางอย่างบางจริงๆจะมาอย่างงี้เนี่ยอัตตมสัพพะสุดาลูกจริงวินัยเฉยๆตบอดีอ่ะครูอ่ะคือลุงมุ่ยเนี่ยประมาณอยู่เหมือนกันเนี่ยตบอดีอ่ะครูก็อัจฉริยะช ဒီလိုမျိုးတွေ့ကြတော့အကျိုးစီးပွားကိုတိစောက်ပြီးတော့မှတခြားဘဝတွေကိုဆက်လွှမ်းမိုးထားနိုင်မှုအတွက်လုပ်နေကြတယ်အလေးစားရိုက်တစ်ခုဖြစ်နေပါတယ်။ဒါနဲ့အင်အားကြီးရငယ်ရအောင်ဆက်ပြီးတော့မှအနိုင်ယူသွားဖို့တည်ငြဲနေတဲ့စနစ်တစ်ခုဖြစ်နေပါတယ်။ဒီလောက်လူပြောပြောမများတဲ့ခက်ကုံသွားပြီးဆိုပြီးတော့လူတွေမတွေးကြတော့ရဲ့ကိစ္စတစ်ခုလည်းရှိနေပါသေးတယ်။ပစ္စည်းများအနာရှင်စနစ်ဆိုတာရ ဒီဟာရိုဆက်ပြီးတော့မှထိန်းသိမ်းထားဖို့အတွက်ဒီလိုအလုပ်မျိုးတွေကိုဆက်ပြီးတော့မှထားနိုင်ရပါနဲ့စင်ရဲနိုင်ငံစီကိုလုပ်ပြီးတော့မှလောက်ခနဲ့နဲ့လူတွေအများကြီးလုပ်မှအမျက်ဆုံးရနိုင်မယ်လေးပါ
ဒီဆုံးဆောင်ဖို့အတွက်အကျင့်တိလာပြည့်စုံနေလားဆိုတာကိုရင်စဉ်းစားပါတယ်။တကယ်လို့မပြည့်စုံမဲနဲ့စာကမ်းကြီးတွေရှိတော့ဖြစ်စီတယ်လို့ဆိုပါတယ်။ဒီသဘောတရားအတိုင်းမှာပဲကျွန်တော်တို့လူတွေမှာလည်းကိုစားတဲ့အစာကိုဝတ်တဲ့အဝတ်ကိုသုံးပြုတဲ့ပစ္စည်းတစ်ခုပါနေပြီးတော့မှသူတွေကနေပြီးတော့မှဘယ်လိုအခြေအနေတွေကနေပြီးတော့မှထုတ်နေကြတာလဲ။ငါရောတာဝန်ကျင်ရလားဆိုတာကိုစဉ်းစားလာမိကြပါ
ရအောင်ကြိုးစားအားထုတ်နိုင်ရလိမ့်မယ်လို့ကြုံကြည်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သောတာရှင်များခင်ဗျာ VOA American တန်ခါနေကြာတာပြည်နေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်များခင်ဗျာ။ရုရှားတို့သိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသကတာတာလူမျိုးခေါင်းဆောင်အီမီအွန်ယာရော့ဖ်ကိုပြစ်မှုထင်ရှားတယ်ဆိုပြီးစက်တင်ဘာလ29ရက်နေ့ကထောင်ဒဏ်2နှစ်စီရင်ချက်ချခဲ့တာအတွက်အမေရိကန်ပြည်ထောင်စုအနေနဲ့လွန်စွာမှစိတ်ထိခိုက်ခဲ့ရပါတယ်။ခရိုင်းမီးယားဒေသကိုရုရှားကရည်ရွယ်ချက်ရှိရှိဝင်ရောက်တိုက်ခိုက်သိမ်းပိုက်တဲ့လူရဲ့အပေါ်စန့်ကျင်ခဲ့တဲ့အတွက်မစ္စတာအွန်ယာရော့ဖ်ကိုစီရင်ချက်ချခဲ့တာဖြစ်ပြီးအစိုးရရှိနေကတင်ပြတဲ့ပြစ်ဒဏ်ထက်ပိုပြင်းထန်တဲ့ပြစ်ဒဏ်ကိုချမှတ်ခဲ့တာပါသူ့အမှုကိုစီရင်ရမှာအရင်ကမတရားလှုပ်ဆောင်ခဲ့တာတွေကိုပါပေါင်းထည့်ထားတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟက်တာနိုဝတ်ကပြောပြီးအဲ့ဒီတည်းမှာ2016ခုနှစ်တုန်းကသူ့ကိုအယူရောင်ပို့ပြီးတဲ့ရင်ပပေါင်းများစွာတိုက်ပိတ်ခဲ့တဲ့ပြစ်ဒဏ်တွေလည်းပါဝင်တယ်လို့ဆိုပါတယ်ဒီလိုတိုက်ပိတ်ခဲ့တဲ့လူရဟာအစိုးရဆုံးလူအခွင့်အရေးချိုးဖောက်မှုဖြစ်တယ်လို့ HRW လူအခွင့်အရေးအဖွဲ့ကပြောပါတယ်အွန်ယာရော့ဖ်ကတရားခွင်အတွင်းပြောရမှာသူ့ပေါ်ဆွဆွဲချက်တွေဟာနေမြေသိမ်းပိုက်မှုကိုစန့်ကျင်ခဲ့တာအတွက်တင်းကြုံပြစ်ဒဏ်ပေးခြင်းဖြစ်တယ်လို့ဆိုပါတယ်ဖြစ်နိုင်တဲ့နည်းလမ်းတွေကိုသုံးပြီးဥရောပလူအခွင့်အရေးဆိုင်ရာတရားရုံးမှာသူ့အမှုအတွက်အယူခံဝင်သွားမှာဖြစ်တယ်လို့အွန်ယာရော့ဖ်ကပြောပါတယ်ရုရှားအကြီးအကဲတွေဟာကျန်းမာရေးအတွက်ကောင်းမွန်တဲ့ဈေးကူတာခွင့်မရနိုင်တာကြောင့်သူ့အနေနဲ့စိုးရိမ်နေကြောင်းအွန်ယာရော့ဖ်ရဲ့ရှေ့နေပါလိုဇော့ဖ်ကပြောပါတယ်အွန်ယာရော့ဖ်ဟာ Pakistan yoga, Sijo ne, Nalong yoga, Wedanari, Kanzania, the Pipari. On Yarov, a po Kulo, Pidan, Chama, like Chinha, Pidane, Lu Queen, Chupamu, Kupidelu, EU, Puegale, Piovari. Da Crimea, Mashie, Tata Lumu, Tangwenbo, Pine Sassan, Jali Dabe, Pitalo, Crimea, Josema, Lu Queen, Chinidi, Pelaudi, Yoyen, Nibile, Surago, a shinling of Piada like Dale, Pidelu, EU, Puega, Piovari. ဒီအမှုစီရင်ချက်ဟာတရားမဝင်တယ်လို့နိုင်ငံရေးအရာရည်ရွယ်ချက်နဲ့လှုပ်ဆောင်ခြင်းသာဖြစ်တယ်လို့ယူကရိန်းအစိုးရကပြစ်တင်လိုက်ပြီးအွန်ယာရော့ဖ်ရဲ့အခွင့်အရေးကိုချိုးဖောက်ခြင်းသာဖြစ်တယ်လို့ပြောပါတယ်။အွန်ယာရော့ဖ်ဟာခရိုင်းမီးယားဒေသကတာတာလူဒုကိုစားပြုမယ်လ်ဂျယ်ရစ်အဖွဲ့ရဲ့ဒုက္ခတာဖြစ်ပါတယ်။ခရိုင်းမီးယားဒေသကိုရုရှားကဝင်ရောက်သိမ်းပိုက်ခဲ့တဲ့လောရက်က major league အဖွဲ့ ထိပ်ပိုင်း ခေါင်းဆောင် တူ ဖြစ် တဲ့ Actam Chihos ကို ရေးယူခဲ့ သလို Radio Free Europe နဲ့ Radio Liberty တို့မှ ဆောင်းပါးတွေ ရေး နေ တဲ့ Nicolas Mena ကို လည်း စက်တဘာလ 22 ရက်နေ့ က ရေးယူခဲ့ ပါတယ် တာတာ ခေါင်းဆောင် Onya Rock ကို အမြန်ဆုံး လှုပ်ပေးဖို့ နဲ့ သူ့ပေါ် ချမှတ်ထား တဲ့ ပြစ်ဒဏ်တွေ ကို ရှော့ပစ်ပေးဖို့ Russia သိမ်းပိုက် Crimea အုပ်ချုပ်ရေး ခေါင်းဆောင် တွေ ကို American ပြည်ထောင်စု က တောင်းဆိုထားပါတယ် Crimea ဒေသဟာ Ukraine ရဲ့ အစိတ်အပိုင်း တစ်ခု ဖြစ် ဆက်ရှိနေပြီး Ukraine ရဲ့ နိုင်ငံတော် အချုပ်အခြာ နဲ့ နိုင်ငံပြည်ပိုင်ဆိုင်မှု ကို American ပြည်ထောင်စု က ဆက်ပြီး အခိုင်အမာ ထောက်ခံ အသိအမှတ် ပြုသွားမှာ ထူးခြားပါခင်ဗျာ
American ဆိုရရဲ့ သဘောထား အဘော်ကို တင်ပြလို့ကြည်ပါပြီ
တို့ရရှိနေ အခု နားဆင်ကြရတာက တော့ American အစိုးရရဲ့ သဘောထား အမြင်သာ ဖြစ်ပြီး တော့ VOA အဘော်မှုအ ကြောင်း ထပ်မံပြီး တော့ အတည်ပြုပါတယ်ခင်ဗျာ တို့ရရှိနေ အနေနဲ့ VOA ရဲ့ အစီအစဉ်တွေ ကို Radio နဲ့ Facebook ဆက်မင်နာတို့ နဲ့ အတူ VOA ရဲ့ Website ဆက်မင်နာဖြစ်တဲ့ www.burmese.voanews.com မှာ လည်း အချိန်နဲ့ တပြေးညီ နားဆင်နိုင်ကြပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ ကြာသပတေးနေ့ နေ့ခင်း အစီအစဉ်တွေ ဆက်လက် ထုတ်လွှင့်နေပါတယ် အခုတော့ နိုင်ငံတကာ သတင်း အချင်းချုပ် ကို ဦးကျော်စံသားက ကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson က မြန်မာနိုင်ငံ Rohingya မွတ်စလင်တွေ ကြုံတွေ့နေရတဲ့ ဒုက္ခသည် ပြဿနာ အတွက် မြန်မာ စစ်ကောင်စီ မှ တာဝန် ရှိတယ်လို့ ဗိုလ်ထုနေရ ပြောကြားလိုက်ပါတယ် ဒီ ပြဿနာ ကြောင့် ရက်စက်ကြံကြုံမှုတွေ ကြေကြေပြန်းပြန်း ဖြစ်ပေါ်ခဲ့ပြီး နိုင်ငံတကာ ပြင်းပြင်းထန်ထန် ဝေဖန် ထုတ်ထွက်နေကြပြီးမဲ့ ဒီ ကိစ္စကို မြန်မာ အရာရှိတွေ ကတော့ ဆက်လက် ငင်းဆန်နေကြဆဲ ဖြစ်ပါတယ် ရခိုင် ဒေသ မှာ ဖြစ်ပေါ်နေရတဲ့ ပတ်သက်ပြီး မြန်မာ စစ်တပ် မှ တာဝန် ရှိတယ်လို့ ယူဆကြောင်းနဲ့ ဒီရက်မှာဖြစ်ပျက်နေတဲ့ရက်ဆက်ကြံကြုံမှုတွေကိုကဘာကြီးကလက်ပိုက်ကြည့်မနေရေးဟာသူတို့အတွက်အရေးကြီးဆုံးဖြစ်တယ်လို့လည်းတီလာဆင်ကပြောကြားသွားပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေပေါ်စနစ်တကျမောင်းထုတ်မှုတွေလုခဲ့ရဆိုတဲ့ Amnesty International လူခွင့်ရေး အဖွဲ့အစည်းအဝေးကထွက်လာပြီးတဲ့နောက်ဝန်ကြီးတီလာဆင်ကအခုလိုပြောသွားတာဖြစ်ပါတယ်။ရန်ကုန်မြို့ကန်တော်ကြီးပဲလက်ဟိုတယ် ကြာသပတေးမနက် 3:00 ခွဲလောက်ကစပြီးမီးသင့်လောင်ကျွမ်းခဲ့ပြီးအခုမနက် 6:00 ခွဲလောက်မှာ မိကိုထိန်းသိမ်းထန်လိုက်ပြီးဖြစ်ပါတယ်။ဟိုတယ်ရဲ့ငါးလွှာကစတင်လောင်ကျွမ်းတာဖြစ်တယ်လို့မြပြင်အစီအနေရသိရှိရကြောင်းရန်ကုန် VOA သတင်းထုတ်ကပြောပါတယ်။ဟိုတယ်တစ်ခုလုံး80%ကိုမိလောင်ကျွမ်းသွားပြီးမိသားသမားတချို့နဲ့ဟိုတယ်ကအဲ့ဒါတချို့လည်းဒဏ်ရာရရှိသွားခဲ့ကြပြီမဲ့အစီအပြောင်းမရှိဘူးလို့ဆိုပါတယ်။ဒီမိလောင်ကျွမ်းမှုကိုအစင်လေးအဖြစ်သတ်မှတ်ထားကြောင်းမိသားဦးစီးဌာနကိုကူကာပြီးပြောပါတယ် မိလောင်ကျွမ်းစဉ်အတွင်းရန်ကုန်တိုင်းအတွင်းကမိသားကအများပြလာရောက်ဝန်ယူပြီးညှိတက်ခဲ့ကြတယ်လို့လည်းသိရပါတယ်။ဆီယာနိုင်ငံအတွင်းမှာ IS သူရဲ့မြို့တော်ဖြစ်သတ်မှတ်ထားတဲ့ရက္ကမျိုးကိုလေးလာကြတိုက်ခိုက်ပြီးပြန်လည်သိမ့်ပိုက်နှံခဲ့တဲ့အတွက်ကတ်စပိုက်ပွဲဝင်တွေအံပွဲခံရပါတယ်။တစ်ချိန်တည်းမှာပဲမြို့သူမြို့သားတွေပဲနှစ်ယောက်ပြန်လာရမလဲဘလောက်မြန်မြန်ပြန်လာမလဲရက်ဆက်ကြံကြုံမှုဒဏ်ခံပြီးပြိုပြက်သွားခဲ့တဲ့ဒီမျိုးကိုဘယ်သူတွေအုပ်ချုပ်မလဲဆိုတာမေးစရာဖြစ်နေပါတယ်။
ဒီတန်းရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဥကျော်စံသားကြီးညာတော့ခဲ့တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကုဇော်ဝင်းလိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဗီဒီယိုကိုနားဆင်ကြရတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာကမ္ဘာအနှံ့ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.